Quand on y accroche un peu rouge, Léonard a un chien qui aime le mieux. Tout le monde a des condamnés, des candidats de l'homme, grandis ou pédés, dans ma vie, c'est un temps qui est doux. Et il n'a qu'une partie de l'homme, à une zone plus tard, où l'on a le dernier point de l'homme du pire. Le chien dans l'eau est le plein d'années là, à tout bien sur le chien car il est ici. Vous êtes des mecs, première fouette et un grand lit, c'est votre conquête plus grand ce pari. Il n'y faut dire des prières de l'eau. Que Saint-Esprit vienne de tes amis et le règne à midi d'un jour. Vous êtes des mecs. Le beau voyage, il est peut-être beaucoup plus lourd. Les gars, il est pour moi, les gars, les gens, mais aussi les chiens. Les mâles, il est pour moi, si on est là. Si on est bien, les gars, les pour moi, c'est là. Le bon gars, donc, bel et bon, c'est le bon don d'en bas. Bel et bon gars, les gars, quand il est le chien, là. Le bois, là. Les mâles, il est pour moi, c'est là. C'est là. ဒါပေါ်မှာလည်းနတ်သမီးတွေပဲကလည်းတို့ဒီလိုက်ရတော့ဒီလိုဝါစံနေတယ်။ဒါမျိုးဒီလိုကလည်းမင်းရှင်ဘုရားလည်းအမှာဖြစ်ပေါ်တဲ့တရားချက်တိုင်း။မင်းရှင်ဘုရားတွေတရားခံလေးပဲကျန်ခံရတဲ့အမှုတွေနဲ့ ဒီနေ့အတူဒီဘဝလိုလားတဲ့ဖြစ်တဲ့နိုင်ရှင်ပဲဒီနေ့မှာလိုနေတဲ့ဖြစ်နေတာဆိုရင်ကောင်းတဲ့အမှုရှိတယ်။ရှင်ပြန်ရေးဆိုတဲ့တရားနဲ့နိုင်ရှင်ကြတယ်ရှင်ပြန်ရေးဆိုတဲ့တရားနဲ့အားသင်ကြတယ်ဆိုရင်တော့ဒီနာတွေဘဝကိုရရှိဖို့ဖြစ်တယ်။နေကြတဲ့ဘဝကိုရရှိတော်မူဖြစ်ပါလေ။ဒီနေ့တစ်ဆင့်တဲ့တစ်ဆင့်ဒီနာတွေဘဝတွေကိုရရှိနေနိုင်တဲ့အသိဉာဏ်မှု သံဃာကံကံနဲ့မဟုတ်မကျန်ပြီးတော်မူခဲ့တဲ့ပုဂ္ဂိုလ်ကြတဲ့ဆုံးရှင်လုံးဆုံးပြီးတော်မူတဲ့အရှင်တို့ရဲ့မြတ်စွာဘုရားရှင်လေးလို့ပြောနိုင်လို့ပါနိုင်ငံနဲ့ဆက်လို့လေဒီနေ့ဒီကဘာကြီးထဲမှာနိုင်ငံပေါင်းများစွာဖြစ်တည်ပြီးတော့နေကြတယ်။နိုင်ငံတည်တည်ပါလေပဲလူမျိုးအစီအစီအသက်ရှင်နေတည်ပြီးတော့နေထိုင်ကြတယ်။ အလုံးစုံသောပုဂ္ဂိုလ်ဟာမိမိရဲ့ဘဝကိုအသက်ရဲ့အဖြစ်ပြောမယ်ဆိုရင်တော့ညှော်လင့်ပြန်လိုပဲနဲ့အသက်ရဲ့အကြီးရင်ဆိုတဲ့တုတ်တဲ့ခြင်းတစ်ခုကတော့ဖြစ်ပေါ်လာကြတာ။လာမည်ကုန်လို့ဖြစ်ဒီကုန်ဆုံးတာတဲ့အခါမှာသူ့အလိုအလျောက်ပဲညှော်လင့်ထားပြန်ဘယ်လိုပဲနဲ့အသက်အကြီးရင်ဆိုတာတော့ဖြစ်ပေါ်သွားကြတယ်။ရဲ့အကြီးရင်သိအကြီးရင်ပြန်တဲ့အတူ ဘဝသာသုတ်တဲ့ခြင်းဖြစ်ပေါ်ပြီးလို့ရတဲ့မိမိတို့ရှိတဲ့နေရဲ့ဘုဒ္ဓတာဒီပုံပြီးတော့နောက်ဘဝကိုတော့ဒီလိုမြင်သောအောင်လုပ်နေဆိုပြီးတော့လောကသာဝင်နေမြင်သောခြင်းဆိုတဲ့ပုံစံတွေကိုမိမိနားလည်တဲ့ပုံစံနဲ့အရှာဖွေပြီးကြိုးစားနေတဲ့လောကအင်္ဂါတွေသိမှာပါဘုရား။မြင်ပါလေ။ဒါပေမဲ့ဘယ်လိုမြင်သောဘုံကံဟာဒီလိုမြင်သောဘုံကံလဲလို့ပြောမယ်ဆိုလို့ရှိရင်တော့ လောကဥဒ္ဒါရီသိကြပါဘူး။လောကဥဒ္ဒါရီသိကြတာကတော့ရှင်းတဲ့ဥစ္စာကြီးသိဆုံးခြင်းဒါကိုမြင်သားခြင်းလို့ပြောပါကြတယ်။အချွေယာဤပေါ်များခြင်းကိုလည်းဒါကိုမြင်သားခြင်းသုတ်တဲ့ခြင်းလို့ပြောပါကြတယ်။ဒီနာဤသုတ်တဲ့ခြင်းဆိုတဲ့လောကီဒနာကြီးကြီးပွားသုတ်တဲ့ခြင်းကိုလည်းသုတ်တဲ့ခြင်းလို့ပြောပါကြတယ်။ဒါလည်းပဲဒီတဲ့စစ်တန်တဲ့တစ်ဆင့်တဲ့တဲ့မြင်သားစီတဲ့ခြင်းဆိုတာ ဒါလိုလေဆိုတော့ဉာဏ်ပြားနဲ့ကြားပြအနောက်လိုက်ပြီးတော့မိမိတို့ရဲ့ဘဝမြင်သားရဲ့အတွက်ကြိုးစားနေတဲ့ပုဂ္ဂိုလ်များအတွက်တကယ်စစ်စံနဲ့မြင်သားရဲ့ဘဝတစ်ခုကိုတည်ထောင်နိုင်တဲ့ခံပြီးနိုင်တဲ့အသိဉာဏ်ဆိုတာကြားရှင်တာကိုပြန်ဆုံးခဲ့ပြီးဆိုရင်ဘယ်လိုမှမဖြစ်နိုင်ဘူး။ဒီဘဝအခုတည်းကိုကွက်ပြီးတော့ကြည့်တယ်ဆိုရင်ပေါ့လူသားတွင်းနေမွေးဖွားလာပြီဆိုတဲ့အခါမှာ ဝိပါဒနဲ့ပြည့်စုံခြင်းကြရတာဒီကြာကာလလေးကိုသူ့ဘဝသူ့တဲ့သူအလုံးနိုင်ဆုံးလုပ်နိုင်တယ်ဆိုရင်တော့ဒီဘဝချမ်းသာအောင်ဒီလုပ်နိုင်ကြပါလိမ့်မယ်။ ဒီတော့ပို့ပြီးပြလို့နိုင်တဲ့သေယံဒီပေါ်များလာအောင်သူတို့နိုင်အောင်ပြုနေတယ်။လောကလူသားတွေအလုံးစုံဆုံးသောတရားကိုပြောမယ်ခွင့်ရှင်။ဉာဏ်နိုင်တဲ့တရားနဲ့ရှားနိုင်တဲ့တရားတော့ပဲမဟုတ်ဘူးလား
။
ဟုတ်တယ်။ဉာဏ်ပြာကိုဥပေကြတဲ့လူသားတွေဉာဏ်ပြာကိုလေးစားကြတဲ့လူသားတွေဉာဏ်ပြာနောက်ကိုတစ်ခေါက်တော့ခိုင်းနေတဲ့လူသားတွေရဲ့အထင်ကြီးအပြုတ်လို့ခံရဖို့အတွက်အကျဉ်းသာကြိုးစားနေကြတဲ့ဟာလောကဒီသားတွေအဖြစ်မြင်မှအောင်ကြိုးစားခြင်းနဲ့လို့ပြောနေတယ်နော
်
ဒီနေ့ဒီထက်ပိုပြီးတော့ရှိပြီလားမရှိတော့ဘူးအကြောင်းကိုလောကလောကအကြမ်းလို့ရအတိအကျရှိတာလေလောကဒီသားတွေဒီထောင်ထားတွေဒီတောင်းလိုက်ခြင်းကြီးဟာဒီထက်ပိုပြီးတော့ကျော်လာဆုံးရောက်နေတယ်အပေါ်တရားတော့မရှိတာဘူးမြတ်စွာဘုရားပြန်ထွန်းလာတဲ့အခါကျတော့မြင်ပြနဲ့တန်းစရာဖြစ်လုံးနေတဲ့လောကဒေလောအတိရှိတော်မူတဲ့ဆရာရှင်ရဲ့တရားစကားတော်ကြီးကသူကင်းတို့ဒီလိုရဲ့ဘုရားကိုတစ်ဆင့်တစ်ဆင့်မြင်မှသိတဲ့မြင်မှအောင်လုပ်ဆောင်နေတဲ့ခွင့်လမ်းတွေကရရှိလာကြတယ်။ဘုမံကြရသူလူဘဝရှိတယ်၊နတ်ဘဝရှိတယ်။အပေလေးမြင်သားတွေရှိတယ်ဆိုတာကိုဒီနေ့နောက်တိုင်းသားတွေကခွေးတွေတိတ်ခံတွေကိုတွေ့နေရတော့ဉာဏ်နဲ့သိရင်ဒီခွေးဘဝနဲ့ဒီဘဝဆိုတာဘယ်လိုမှမသက်ဆိုင်တဲ့ဘဝတွေဒီလိုမျိုးနားလည်ထားကြတယ်။တချို့များဆိုရင်လေခွေးတွေသိရင်ခွေးဖြစ်သွားတယ်။ငါးတွေသိရင်ငါးဖြစ်သွားတယ်။လူသိရင်လည်းလူဖြစ်ပါတယ်။လူမျိုးစလည်းရှိတဲ့ပုဂ္ဂိုလ်ကြီးရှိတော့။တကယ်ဖြစ်ဆိုင်တဲ့အသိဉာဏ်ရှိခြင်းဒီတရားစဉ်ပြန်ထွန်းလာမှဖြစ်ပါလေ။ကုသိုလ်ပြုမယ်ဆိုရင်ကုသိုလ်ရဲ့အကျိုးစီးပွားတွေကိုရရှိမယ်။အခုတို့ပြည်နေဆိုင်တော့အခုတို့ရဲ့အကျိုးစီးပွားကိုရရှိမယ်။ဒီလိုမျိုးအဉ္စံကိုရရှိခြင်းဒီမြတ်စွာဘုရားပွင့်ထွန်းခြင်းနဲ့သာသက်ဆိုင်ပါဘူး။မြတ်စွာဘုရားမပွင့်ထွန်းခြင်းအချိန်တုန်းကဆိုရင်ပေါ့။လောကကြီးမှာကုသိုလ်ရဲ့အကျိုးဆိုတာလည်းမရှိဘူး။အခုတို့ရဲ့အကျိုးဆိုတာလည်းမရှိဘူး။ကုသိုလ်ပြုလို့ကုသိုလ်နဲ့ဆက်လင်းနေတဲ့အကျိုးစီးပွားရရှိခြင်းလို့ယုံကြည်ချက်မရှိတာဘူး။ဒီလိုဟာရတယ်လေ။ဆန္ဒဆောင်းလင်းခြင်းဒီမိဘကိုသိသိယုံကြည်လို့လည်းဘာမှအကျိုးမရှိဘူး။မိဘကိုပြင်သွားလို့လည်းဘာမှအကျိုးမဖြစ်ဘူး။ချိုးချိုးတွေဖြစ်ဘူးဆိုပြီးတော့ဒီလိုနိုင်မဲတဲ့အိမ်သားတွေကိုတီထောင်ပြီးတော့လူနိုင်ကြွေရဲ့နိုင်မဲခွင့်အခွင့်အလမ်းကိုလည်းပဲကာကွယ်ရေးလုပ်ပေးခဲ့တဲ့ဝါဒတွေကလည်းအများစုပေါ်ထွန်းခဲ့သူတွေ။ဒီလိုမျိုးဝါဒဆဲအမျိုးမျိုးနဲ့နေထိုင်ကြတဲ့လောကသူသားတွေဟာအလုံးစုံပြီးတော်မူတဲ့ဘုရားကဲ့သို့သောပုဂ္ဂိုလ်ရဲ့ဟောကြားထားတဲ့ဘုရားတော်ကိုသာသနာ့ကိုရနေတဲ့သာသနာ့ကိုရပြီးတော့နိုင်တာကိုရနေတဲ့ပုဂ္ဂိုလ်ကြီးမဟုတ်တဲ့အတွက်ကြောင့်သူတို့တည်းရဲ့ဘဝကိုသူတို့သင့်တဲ့တဲ့မြင့်တဲ့နေအောင်လုပ်နေတယ်လို့သင်ရတော်လဲတကယ်ဆက်ပြန်နေမြင်မှမှုတွေကိုတော့သင်ရနေကြဘူးဒီနေ့တကယ်ဒီကမ္မကြီးတို့ပြုစုပြုထောင်တဲ့ဌာနကုသိုလ်ကံဒီဌာနနဲ့ဆက်လင်းနေတဲ့အကျိုးစီးပွားကိုဒီကံကအကျိုးပေးမှာဖြစ်ပါတယ်။ဘောဂသံတတိလို့ခေါ်တဲ့ဤစဉ်ဥစ္စာနဲ့ပြည့်စုံခြင်းဆိုတဲ့အကျိုးတရားတစ်ခုပါ။လူတည်းကြီးဖြစ်တယ်၊မလူတည်းကြီးဖြစ်တယ်၊တရားပြည့်မဆုံးသေးဘူးဆိုရင်တော့ဒီအကျိုးစီးပွားကိုမြင်လို့ရရှိမှာဖြစ်ပါတယ်။ဒီလိုသိဉာဏ်ကတော့ဘုရားဘာသာဝင်လူမျိုးများဖြစ်ကြတဲ့ဒကာမကြီးဒကာမကြီးတို့သတိနဲ့ဥစ္စာတို့ဒီဒီခေတ်သားကတို့ရဲ့ပြည့်စုံတော်ရင်းကြောင့်ရှင်တန်ကြီးကလည်းကရရှိခဲ့ကြပြီဖြစ်တဲ့အတွက်ဒီလိုဒါနကုသိုလ်ကောင်းမှုတွေကိုစတဲ့ဘုသူပြီးတော့မိမိတို့ဘဝမှာလုပ်ပြီးခင်ကြပြီးဖြစ်ပါရဲ့ဒီလိုပဲဒီနိဒါနကြိလုပ်တဲ့ဘွဲကံကောင်းပြုပြီးတော့သီလနဲ့ဆုတ်ပြီးဖြစ်သွားရဲ့ဒီလိုဆုတ်ပြီးဖြစ်စင်းပါသီလနဲ့ဆက်လင်းနေတဲ့အကျိုးစီးပွားလို့ပြောရင်ဘဝကောင်းကောင်းတွေကိုရရှိဖို့ရန်လည်းဖြစ်တယ်လူဘဝဆိုတဲ့ဘဝကဒီဆန်းတော်ကြီးကြိလိုက်တဲ့အခါမှာလူသားတွေအိမ်မှာပဲပြည့်စုံဥစ္စာပြည့်စုံနေတဲ့ပုဂ္ဂိုလ်တွေရှိကြတယ်။ဆင်းရဲဒုက္ခနဲ့ပုဂ္ဂိုလ်တွေရှိနေကြတော့ဒီလိုခွဲခြားနေတဲ့အကျိုးတရားတွေကိုသိရှိကြတဲ့အခါမှာမိမိတို့ရဲ့ခွဲခြားဖြစ်တဲ့အကြောင်းကံတွေကိုလည်းဖြည့်ပြီးတော့ပြန်လည်စဉ်းစားဖို့လိုပါလေ။အကြောင်းနဲ့ကင်းတဲ့အကျိုးတရားမရှိတဲ့အတွက်အကျိုးတရားတစ်ခုဖြစ်ပေါ်လာကြပြီဖြစ်လို့ရှိရင်အကြောင်းတရားတစ်ခုပြန်လည်ခဲ့ွယ်ပြီးတော့ခြင်းချင်းစင်းကြတဲ့ဖြစ်တဲ့ကိလေသာအားနေနေကြတယ်။လူအားနေတဲ့အဖြစ်ကြောင့်လည်းအခြေစင်နိုင်တဲ့သဘောတရားလေးညာလောကမှာနေထိုင်တဲ့တိုင်းပြည်သူများများမှာရှိတဲ့ပုဂ္ဂိုလ်များများစွာပဲ ဖြစ်နေကြပါလိမ့်မယ်။အလုံးစုံသူစိတ်သားတွေသူတွေတိုင်းပြည်တွေမှာမိမိတို့ရဲ့ရှင်စဉ်ဥစ္စာတွေပြည့်စုံသွားတဲ့အခါမှာတကယ်အနန္တသူတော်ကောင်းတရားလို့ဆိုရင်မြတ်စွာဘုရားရှင်ရဲ့တရားတော်ကိုသုံးနေသင်္ချာခြင်းရှိတဲ့အတွက်ငါသားဖြင့်အရာတော်ဆက်ပြီးမြေတံကပြည့်စုံပါတယ်သူတွေတိုင်းပြည်တွေဇေဝဒီဝါဒီသူတွေတိုင်းပြည်တွေမှာအလုံးအလုံးမှစီးပွားဆန်းသာနေတဲ့တထေကြီးတွေ၊ဂုံကြီးပိုင်ရှင်ကြီးတွေဟာလုပ်ငန်းတွေပြည့်စုံသွားတဲ့အခါမှာဘာလုပ်ကြလဲ။ကုကုကုသတ်ပြီ။ဒါရီမဖြစ်လို့ဖြစ်ရတယ်လို့အရှင်းနဲ့ပြောလို့ရှိတယ်။တကယ်ဆင်းရဲတဲ့အသိဉာဏ်ကြီးမရရှိထားတဲ့အဖြစ်ပဲဖြစ်တယ်။ဒါကြောင့်မို့ဒီလိုမျိုးတိုင်းပြည်တွေမှာဘဝရရှိထားတဲ့ပုဂ္ဂိုလ်တွေဟာမိမိတို့ရဲ့အကျုံးကံနဲ့အကျိုးကံဆိုတဲ့ကံကုရဲ့ဆက်ဆက်ဆင်းရဲပြီးတော့ပြုပြင်နေတဲ့ဘောတဘာဝကြီးနားလည်တော့ဝင်မရှိကြတဲ့အတွက်မိမိရဲ့ဈေးဘောအောင်မြင်မှုတွေကဆုံးရှုံးပြစ်ပြီးသွားကြပြီဆိုတဲ့အချိန်မှာဒီဆုံးရှုံးမှုတွေကိုခံနေရတဲ့ဈေးဘောကဒုက္ခပဲဒီလိုသဘောပေါက်ကြတယ်။ဒါကြောင့်ဒီလိုခံနေရတဲ့ဒုက္ခကြီးကိုမခံစားနိုင်တဲ့အတွက်ဒီဘဝပြတ်သွားရင်တော့ဒီဒုက္ခတွေလုံမြောက်သွားမှာပဲလို့နိုင်ငံနဲ့အသိဉာဏ်မရှိသည့်အားလုံးကဘာလို့ကြတယ်ခုခုသုံးသပ်ပြင်လိုက်ကြတယ်ဘဝတခုဆုံးသက်သွားခြင်းဟာဒုက္ခတွေပြင်းပြင်းထန်ထန်လားဟုတ်ပါဘူးဒီဘဝနဲ့ဆက်ဆက်နေတဲ့ဒီဘဝမှာကံဖြစ်တဲ့ကံဒီဒီဘဝမတိုင်ခင်ဘဝဒီတုန်းကကံဖြစ်တဲ့ကံဒီနဲ့ဆက်လင်းနေတဲ့ကံဒီကရှိနေကြတဲ့အတွက်ကြောင့်ဒီကံဒီနဲ့ဆက်လင်းနေပြီးတော့ဘဝတခုအကျိုးပြည့်ကံပါလို့ဖြစ်ပါတယ်အကြောင်းကိုဒီကံဒီအကြောင်းနဲ့မပြင်းတဲ့အကျိုးတရားတွေသာဖြစ်တဲ့အတွက်အကျိုးတရားတစ်ခုဖြစ်ပေါ်လာပြီဆိုတဲ့အခါမှာအကြောင်းပဲဆိုနေပြီးတော့ရှိနေခြင်းဒီအကျိုးတရားရဲ့အဓိကပြင်းရင်သရဏဖြစ်တဲ့အကြောင်းတရားကိုအမ်းရောပြီးတော့သဘောပေါက်နိုင်တဲ့သဘောလေးတွေရှိနိုင်ရင်ဒီနေရာလေးမှာအရင်ဒီနေ့အရင်နဲ့ကြားလေးပြီးတော့ကျေချင်ပါတယ်ဒီနေ့ကတရားနာပြီးတော့ဒီလိုလေးပဲပြီးပြီးတာဖြစ်ပါတယ်ဒီမထမ်းတော့အကျိုးများစီတဲ့နေရာလေးမှာမိမိတို့ရဲ့ဘဝမှာဘယ်လိုပုံစံနဲ့ဘဝကိုဖြတ်တန်းနေပြီးသားမလဲဆိုတဲ့အသိဉာဏ်လေးတွေလည်းရရှိလာလို့ဖြစ်ပါလေ။ဘာသာလဲဆိုတော့ဘဝရဲ့အကြောင်းတရားတိုင်းဟာသန္တာဒီလိုလေးဘောင်းသိမ်းတာရှိပြီးတော့ဘဝရဲ့အကျိုးတရားတိုင်းကသန္တာဒီလိုလေးအသင်္ခက်ကိုရောက်နေတယ်။ယာယီနဲ့ဒီလိုပြောလို့ရှိရင်ယာယီကတက်ဝင်လို့ဒီလိုမျိုးရှိပါလို့ကျန်ကြမယ်နော်ဘဝရဲ့အကြောင်းတရားအတိုင်းကသန္တာဒီနမိဘောင်းသိန်းပါရှိပြီးတော့ဘဝရဲ့အကျိုးတရားအတိုင်းကသန္တာဒီနမိအပြင်ဘက်ကိုရောက်နေတယ်ဒီကမ္ဘာကြီးရောတောက်ပြန်ရလာတယ်ဘောကောင်းသန္တ
ာအကျိုးတရားမျိုးလားဒါလည်းပိုင်ပိုင်နဲ့ကျူးရင်းကျန်ကျောင်းလာပြီဖြစ်တယ
်ဟုတ်ကဲ့
အဲ့ဒါသူ့ဘာသာနဲ့အချင်းကြောက်။ဒီနေ့ကလည်းမဖြစ်နိုင်ဘူး။ဒီကဲတောင်းရင်းနဲ့ဒီလိုနဲ့အဆက်တွေ။ဟာတူရဲ့ချေပေါ်တာပ
ါဘူး။ဟုတ်ပြီ။တဘောသွားတယ်လို့အဲ့ဒီတက်ကုန်။နိက္ခတ်နေပါလား။ဒီနေ့ပုံပြီးတော့ဒီလိုမျိုးတဘောပေါက်အောင်ပြန်ပြန်နော်။ဒီလိုဒီစိတ်တက်နေပါလေ။ဒီလိုနဲ့ဒီလိုဒီလိုသာခါရအချိန်နဲ့တူတူလို့ရှိတာ။ဆန္ဒရင်းနဲ့သက်သက်ပြီးပြလိုက်ရင်ပြောင်းနေပြောင်းလို့ဖြစ်နေတာ။ဒီစေဥစ္စာတွေကိုပြလိုက်လို့ပြောင်းနေတဲ့ကပြစ်စုံမပြစ်စုံလို့ဒါရင်းလူသားလေး။ဒါကအကျိုးတရားနိုင်တယ်လို့ဟုတ်ကဲ့။ဒီလူသားကလည်းအကြီးတန်းကြီးလုပ်နေတဲ့ပုဂ္ဂိုလ်တရားကမိမိရဲ့ရုပ်ရည်လူသားကလည်းအကြီးတန်းကြီးချိုးချင်းတူကြည့်ရင်ကြောင်းလို့ရပါဘူး။ဆရာတော်ကမိမိရဲ့လက်ကိုရုပ်ရည်သုံးပါးလှပစီပါလေလို့မိမိသန္တာပြုတော်နဲ့မိမိရဲ့ရုပ်ရည်ဥသောကာယကသုံးပါးလှပတဲ့အတွက်ကြောင်းလေးတိုင်းရှိနော်။မရှိတော့ဘူး။အကျိုးတရားတိုင်းကသန္တာကလည်းမအပြင်းသက်ပြင်းမရဘူးနော်။ကြောင်းလေးတွေ။ဟုတ်ပြီဒီအကျိုးတရားတိုင်းတစ်ခုဖြစ်ပေါ်လာတဲ့အချိန်မိမိရဲ့စိတ်ဆုပ်ကံကလည်းပြုပြင်ကြောင်းလေးကိုမရတော့တဲ့အခြေအနေဖြစ်ပါတယ်။ဒီလိုဒုတိယတစ်ခုဖြစ်ပေါ်လာတဲ့အကျိုးသက်ကိုဖြစ်ပေါ်နေတဲ့ဒုတိယကိုဆန်းတော်ကြည့်လိုက်တော့သန္တာအနေနဲ့ကောင်းအစင်းပြီးဆောင်ဖြစ်တဲ့အကြောင်းတရားဆက်နေပါဦးနော်။ဒီလိုသုံးပေါင်းနှစ်ပါးချင်းအကြောင်းတရားကြည့်လိုက်တော့ ဟာတော်တာမေတ္တာတရားကြီးမားဖြစ်တဲ့ပုဂ္ဂိုလ်တွေဒီလိုပုဂ္ဂိုလ်တွေဟာကရဘာပေါ်မှာဆုံးဖြစ်နေတဲ့ခန္ဓာတည်းနဲ့ခန္ဓာကိုယ်ကိုဆောင်ဖြစ်တာအဲ့လိုတောင်တဲ့အမြဲလေးပဲကောင်းတဲ့အကျိုးတရားတွေကဖြစ်ပေါ်လာကြတယ်ဘယ်ရည်လူသက္ကာယအကြည့်ခံရင်ဆိုးတဲ့ပုဂ္ဂိုလ်ကဒေါသအကြီးနဲ့ခန္ဓာကိုယ်ကိုဆောင်ဖြစ်တာဒေါသဖြစ်တယ်ဆိုတဲ့ခန္ဓာမိမိကိုယ်နဲ့ဖြစ်ကြတာပေါ့နော်ဒါဆိုအဲ့ဒီဒေါသကြီးတဲ့တရားကိုမိမိရဲ့ခန္ဓာနဲ့မိမိကတင်းတာလေးထူထောင်ဖြစ်တာပေါ့နော်ဟုတ်တယ်မိမိရဲ့ခန္ဓာနဲ့မိမိကောင်းအတွင်းတည်ထောင်ဆိုင်ခြင်းရှိတယ်အကြောင်းကြံနေသူစဉ်တို့ကိုယ်တိုင်းလည်းဖြစ်ကြကမ်းဆိုင်ပြီးတော့ထူထောင်လို့မရဘူးနော်ဆရာကြီးဒါပေမဲ့အကျိုးပြပေါ်လာတဲ့အချိန်မှာတော့မိမိရဲ့ခန္ဓာနဲ့မိမိကောင်းအတွင်းတက်ကိုရောက်သွားပြီနော်ဆက်သွားပြီအသင်ကံဒီကိုထူထောင်တဲ့အချိန်ပေါ့အခုလိုကံဒီကိုထူထောင်ခြင်းရတဲ့အချိန်လေးမှာမိမိရဲ့ဆန္ဒနဲ့နေနေအသင်ထူထောင်တိုင်ခြင်းရှိတဲ့ကံဒီကိုမိမိတို့အနေနဲ့သုံးသပ်ကြတာထူထောင်ဖြစ်ပြီးတော့ဘယ်လိုလဲဆိုရင်သုတ္တပိတိဒေဝခန္ဓာတည်းဆိုတဲ့အကျိုးတရားဒါနဆိုတဲ့ကုသိုလ်ကောင်းမှုကိုပြုစုပြုထောင်ခဲ့တဲ့ဆန္ဒနဲ့နေအသင်ရှိတဲ့အကြောင်းကံတော်ဖြစ်တာအဲဒါမျိုးဒီလိုသန္ဓေလည်းမိကောင်းအတင်းတော်ဒီကောင်းတိုင်းကြီးရှိတဲ့အခုလိုဘဝကလေးမှာရရှိတယ်ဖြစ်တဲ့အကျိုးတရားပိုင်းတစ်ခါတော့ဒီလိုသန္ဓေပြည့်စုံကြောင်းလေးလို့ပြောရတော့ဒီလိုသို့တော်လည်းမင်းနဲ့ကြာရှိဘူးဒီနေ့အကြောင်းတရားပိုင်းလို့ဆိုတဲ့သန္ဓေလည်းမိအတင်းစုစုပြောဆောင်တိုင်းပဲရှိတဲ့ခန္ဓာကိုယ်သူဆောင်တဲ့အပိုင်းမှာတော့စနစ်တကျလေးကောင်းဖြစ်ဖြစ်နေတယ်ဆိုရင်ခဏကသိခင်ဥစ္စာနဲ့သိခင်ဘုရားရှင်ဌာနသူတွေဉာဏ်လူတို့ကြောင့်မြင်ဘုံဘဝကောင်းကောင်းကိုရရှိခြင်းနဲ့ဖြစ်လို့ရှိတယ်သီလသူတွေကံကိုထူထောင်နေပေါ့ဒီဌာနကံသီလကံဒီသူ့နဲ့သက်ဆိုင်နေတဲ့အကျိုးကြီးပွားကိုသူတို့သိကြတာဖြစ်ဒီဌာနသီလဖြစ်ပေါ်ပြီးတော့တာလွန်နေတဲ့ဘာဝနာကံကိုထူထောင်နေပြီးဘာဝနာကံနဲ့ဆက်လင်းနေတဲ့အကျိုးကြီးပွားကလည်းဒီမိလို့အကျိုးသိကြမှာဖြစ်ပါတယ်ဒါနဲ့ကေတိကခံကြတော့ဘာမှသိပြီးတော့သက်စုစရာသိပြီးဘယ်လိုထားတော့ဘူးဒါနဲ့ပြုတင်ဆိုရင်တော့အကျိုးပြီးပွားရှိကြပါပြီပါဘူးဆိုတော့လည်းဒီတဲ့သူမျိုးလည်းလက်တဲ့အကျိုးပြီးပွားရှိစေနိုင်တဲ့ဒါနဲ့ကံကဘယ်လိုခံလဲခါလေးဒီပြီးတော့ခါလေးဒီကမှဒီလိုသိတဲ့တယ်ဆိုသိကြတာဖြစ်ပါတယ်ဒီလောက်ဆိုတဲ့အတိုင်းပါကတော့နာမကေလာဆောက်သုံးနေဆိုရင်လည်းဒါဟာအကျိုးပြီးပွားများနေတဲ့အကျိုးတွေသိကြမှာဖြစ်ပါတယ်ဘုရားလည်းပဲဘာဝနာကံကိုထူထောင်ကြတယ်ဥစဉ်လို့လည်းဒါကြီးတက္ကမကြီးတို့အားလုံးကလည်းဘာဝနာကံနဲ့ပတ်သက်ပြီးတော့ဒီလိုရဲ့ဘဝကိုတစ်ဆင့်တစ်ဆင့်မြင့်တည်တဲ့မြင့်အောင်လုံနိုင်တဲ့အခန်းကဏ္ဍကြတဲ့အခုဖြစ်ပါတယ်ဘလောက်ကြီးမြင့်တည်တဲ့မြင့်အောင်လုပ်ပြီးနေလဲဘုရားကလည်းနောက်ကဒီဘဝကိုရရှိခြင်းနဲ့ဘာဝနာကံတွေကသူ့ကိုယ်ကိုထောက်ကပ်ပေးနေတယ်ဒါနကတိလခံကြလည်းပဲလူဘဝနောက်ဘဝဒီဘဝလူလက်ရှိတော်ရှိတာဖြစ်ကုန်ပါလေ။ဒီဘာဝနာကံဒီကဒါနတိလခံကမပြီးနိုင်တဲ့ဇနကူဇနဘဝဒီရောက်ရှိအောင်ပြီးနိုင်တဲ့အချက်။လူဘဝနောက်ဘဝဒီကိုပို့ပြီးတော့အသိဉာဏ်သားနေတဲ့ဇနဘဝဖြစ်သူတော်ဘဝကိုရရှိဖို့ဆိုရင်ဘာဝနာလုပ်ငန်းနဲ့ကျင်းပါပြီးတော့ဘလို့မဖြစ်နိုင်ပါဘူး။ဒါကြောင့်ဘုလူ့ဘဝနောက်ဘဝတည်းတဲ့ဘုံဘဝဒီကိုဒါနကံတိရကံကရရှိရောက်ရှိအောင်ပို့ဆောင်ပေးနိုင်တော်လည်းပဲဇနဘဝဖြစ်သူကသံဃာအယုံပြေနဲ့ဝိတ္တရခြင်းမရှိဘဲနဲ့တရားချမ်းသာနဲ့နေထိုင်နိုင်တဲ့ဘဝမျိုးကိုတော့တရားစင်ကြည့်ကိုအားထုတ်တဲ့ပုဂ္ဂိုလ်တွေသာရရှိနိုင်တယ်။ဒီဘဝတိုင်းကံကိုထူထောင်တော့မယ်ဆိုတဲ့ပုဂ္ဂိုလ်တွေအနေနဲ့အရေးကြီးတဲ့အသိဉာဏ်လေးတွေမြတ်စွာဘုရားရှင်ပေးထားတဲ့အတိုင်းရှိဖို့လိုလာတယ်အဖြစ်လို့လေမိမိတို့ထူထောင်လိုက်တဲ့အကြောင်းအရာတိုင်းထူထောင်ကံနဲ့ဆက်လင်းနေတဲ့အကျိုးတရားစီတာကိုဖြစ်ပေါ်ပြန်လာဖြစ်တဲ့အတွက်မြတ်စွာဘုရားမခွင့်ဆုံးခင်ကာလတုန်းကမိဘတွေကိုပြုစုလုပ်ခြင်းနဲ့ဆိုရင်ဘာကျိုးမှမရှိပါဘူးလို့ဒီဝါရအနှားနေတဲ့ဆရာသမားရဲ့လက်အောက်မှာသွားပြီးတော့တတိခံခွင့်ရလိုက်တဲ့ကုသိုလ်တွေအတွက်သူတို့ရဲ့ဌာနနာမည်အပြင်ထူထောင်ဖြစ်တဲ့ခံတွေကပုံစံမကျအဖြစ်ကိုကြားဘူးလားဖြစ်ကြတာဒီအဲ့လိုဖြစ်သွားပြီဆိုရင်သူတို့ရရှိတဲ့အကျိုးစီးပွားသူတို့ရဲ့ဌာနနဲ့အပြင်ဘက်ကိုရောက်နေတဲ့ မလိုလားတဲ့တောင်းတတ်တဲ့အကျိုးစီးပွားကိုလည်းဖြစ်လာကြပါလားဖြစ်လာကြပြီဒီလိုပဲသူ့သက်သက်ဆိုင်ဆိုင်ဒါမှအခုဆိုဘုရားလို့ယူဆရှိတဲ့ဓဝရတွေဖြစ်ခဲ့တာဒီလိုဓဝရရှိတဲ့ဆရာသမားအောက်မှာသွားပြီးတော့မိန်းကောင်ခံယူခဲ့တဲ့ပုဂ္ဂိုလ်ကြီးအနေနဲ့ဒီကံတွေကအကျိုးပေးတဲ့အခါမှာအမိသန္တာနဲ့နိမိတ်ကောင်းတဲ့သန္တာဆိုတဲ့တရားဟာလေဒုဒ္ဒကအကြောင်းပြုဖြစ်ပေါ်လာတာကိုဒီလိုလို့ရင်တော့ကောင်းတယ်လို့ယုံကြည်မှုရှိသွားရင်ဒီလိုလို့လူတွေသန္တာမျိုးဖြစ်လာဘူးနော်ဖြစ်လာတယ်။နှံကန်နဲ့ဒုဒ္ဒကရှိလို့ရှိရင်နှံကန်နဲ့အတွေးကုန်ဆိုတာဖြစ်တာနော်ဖြစ်တော်လေနှံကန်နဲ့အတွေးကုန်ရှိဘူးဆိုရင်နှံကန်နဲ့အလုပ်ကိုဖြစ်တာနော်ဖြစ်ဘူးဒါကြောင့်မို့နှံကန်နဲ့ဒုဒ္ဒကရှိသေးလားစိတ်ကိုအင်းကြည့်ပြီလားဒုက္ခကြီးကမပန်းမရင်မဖို့မပြန်တဲ့နှံကန်တဲ့ဘုသူရာကိုသိနေတဲ့ပုဂ္ဂိုလ်တူကင်းရှိတယ်။ဆရာပဲရှိတယ်။ဆရာမှလွဲရင်ဒီလူများနှံကန်တဲ့အဖြစ်ကိုမသိနိုင်ဘူး။ဒါဆိုလို့ရှိရင်ဒီလိုမြတ်စွာဘုရားရှင်သုတ်တင်သိခဲ့တဲ့ဆရာတွေကိုအချင်းချင်းပြီးတော့ပြောနေတယ်။ဘာဝနာကံသေးကိုပြောနေသွားတာ။ဒီလားသူသိသမာဓိဆိုင်ခြင်းပညာချင်းသိဆိုတဲ့ရှင်းရှင်းလုံးရအဖြစ်မြတ်သေးကို45ပါးသလုံးခေါ်ကြတော်မူခဲ့တဲ့ဆရာတော်ကြီးကိုအစီအစ်ပြီးထုတ်လိုက်ရင်ဒီသုံးခုကိုဌာနတော်ပဲဌာနဆိုတဲ့ခုကဓာတိတက္ကမကြီးကိုမြင်အစီပြုဖြစ်နေကြတယ်ဒီလားဆိုတဲ့ခုကိုလည်းပဲပြုဖြစ်နေကြတဲ့အခါကျတော့ဒီလားရှင်းရှင်းဆိုင်ကိုအင်းကြီးဖြစ်ဖြစ်လေးရှိနေကြတဲ့ပုဂ္ဂိုလ်ကြီးဖြစ်ကြတာပဲအဲ့တော့ဦးဇင်းတို့လက်ခံဖျားရှင်ကဘာဖြစ်လို့ဒီလားဖြစ်ခဲ့လဲဥစ္စာသင်ပြရတာလေဒီလိုလေးနေလိုက်လို့လို့ရှိတယ်ဒါကြည့်လို့ဒီနေ့ဒီလားဖြစ်ခဲ့လို့ရှင်းရတဲ့ဒီဝိသေကိုဘယ်လိုနားမြင်ပါလဲလဲဆိုတဲ့ဒီနေ့အဖြစ်ရှင်ဒီဟုတ်ပါဘူးဒီကကြီးတက်ကလည်းဘယ်လိုမျိုးတလုံးတော့မလဲလို့ပဲနော်ဟုတ်ပြီချုပ်ကြီးပြောလိုက်လို့ရှိတယ်ကိုကျင့်တရားဖြစ်ခဲ့လို့လို့အချို့မိကျော်လိုက်လို့ရတာလေအပြစ်ကြကိုကြည့်ဘုရားသေးပါလားပို့ပြီးတော့အပြစ်ကြမြေကြပါဆိုရင်တော့ကံသုံးပါးရှိတဲ့ရှင်ပါဒီကိန်းတို့ဘဝရရှိထားတဲ့ပုဂ္ဂိုလ်တွေလူဖြစ်ပြီးနတ်ဖြစ်ပြီးကျိန်းဆန်းဖြစ်ပြီးဇနာလေးဖြစ်ပြီးတော့ကံသုံးပါးကိုဒီကောင်မြတ်တဲ့ပုဂ္ဂိုလ်တွေပါကာယကံဝစီကံအနောဒံဒီကံသုံးပါးသီလဆိုတဲ့ဖြစ်စဉ်ကိုသိလိုက်တယ်ဒီလိုဆိုရင်ကံကိုထူထောင်ပေးဆိုရင်ကံသုံးပါးထဲမှာဘေကံလေးလုံးလုံးသွားမယ်ဘယ်လိုကံပါလာလဲကံမကြီ
း
ခလုံးပါလဲအင်းလေးဟုတ်ပြီဟုတ်ပြီဘာဖြစ်လို့ဒီနေကုန်မရလဲလို့ပြောလို့ရှိရင်ဒီနေ့ဆန်လေးဆန်စစ်ကိုဖြစ်ဖြစ်ခြင်းနဲ့အဲ့ဒါနေကုန်မရတာလားဒီကြောင်မှာပါလို့ဟောကြားတော်မူခဲ့တဲ့တရားတော်ကိုအချင်းဆုံးလိုက်တော့ဒီလားစီစဉ်ဓမ္မရီပင်ပင်ပညာဆုံးတဲ့ခြံတဲ့အခါကျတော့ဒီလားစီစဉ်ကိုမြတ်စွာဘုရားသင်ရတဲ့အရေးချင်းရှိပြီခဏ။ဒါကုသင်းတဲ့ဘုရားသာကလူမျိုးများအလုံးပေါ့တရားတရားဆံသာပေါ်မှာပြည်ညိုနေတဲ့ပုဂ္ဂိုလ်တွေအားလုံးတွေလည်းသုခဝိဒ္ဓပြနဲ့အင်းနေတဲ့ပြည့်စုံခြင်းနဲ့အတွက်နေရတာပါလေ။ဒီလိုမျိုးကောင်ကိုပြလိုက်တဲ့အခါမှာတကယ်ဖြစ်ကြတဲ့ပုဂ္ဂိုလ်တွေလည်းများပါလေ။ကံကြမ်းပြီးမြင်ရတာတွေလည်းလေအဖြေမရဘူး။တိုင်းတူတိုင်းသားတွေလည်းလေခက်ခဲဖြစ်ဖြစ်သွားတယ်။ဖြေရတာနားများမကောင်းတာတူဖြစ်ဖြစ်ကြည့်ကြတယ်။ကံသုံးပါးကတိလဆိုတဲ့ကံကဒီလိုနိတိတရားကိုလည်းဖြူစင်အောင်လုပ်ပြီးကြလေ။ကံကံနဲ့အစီကံကိုဖြူစင်အောင်လုပ်ပြီးပါလား။ဒါသာတိလကိုဒီနေ့ဒီလိုမျိုးသတ်သုံးလိုက်ကြပြီ။သူတက်ခြင်းကိုရှင်းပြပါဘူးဒါကံကံလို့ခေါ်တာဟုတ်ကဲ့သူတက်ခြင်းကိုခွင့်ပြုခြင်းနဲ့ရှင်းပြပါဘူးဒါလေးပဲကံကံပါလေဒါမှမဟုတ်ဘာရင်းသာရှင်းခြင်းကိုရှင်းပြပါဘူးကံကံပါလေသူတက်ခြင်းကိုခြင်းကိုရှင်းပြပါဘူးဒီကံဒါဆိုကြည့်လိုက်မယ်ဒါကဒီလားဖဲပဒါရီကလည်းအချိန်ကံကိုဖြူစင်အောင်လုပ်ပေးလို့ဖြစ်နေတယ်။ဒါဦးဇင်းတို့လက်ဆောင်ဆန်းရှင်ရဲ့အချိန်ကံကြောင့်သိဖြစ်တဲ့ဒီလောက်ရှင်ကြီး။ကံသုံးပါးတဲ့ကခန္ဓာပန်းဖြူစင်အောင်လုပ်ပြီးနိုင်တဲ့ဖြစ်ခြင်းတွေဖြစ်ပါတယ်။ဒီမှာဉာဏ်လို့ဖြစ်ပြီးဖြစ်ခြင်းကိုပြောမယ်ဆိုပြောလို့ရတယ်။ဒီလောကလုံးမှာဒီပြန်တွေပြောနေကြတာ သက်သာဘုရားရှင်ရဲ့သင်္ကေတညာသင်္ကာသီလသင်္ကေတလေးဘယ်လုံးကြောင့်ကြားလို့ဆိုလို့လဲဟုတ်တယ်တဏ္ဍာန်နဲ့တဏ္ဍာန်စိတ်ကိုယ်ကြီးဖြစ်နေကြတယ်ဒုနဲ့ဒုခယံလေးဖြစ်နေကြတယ်တယောက်ကိုတယောက်မတင်သက်တဲ့ပုံစံလေးနဲ့သစ္စာပြောဆိုလို့ရတယ်ဒါတွေကိုသိလိုက်ရင်ဆိုရင်သက်သာဘုရားရှင်ရဲ့သင်္ကေတညာသင်္ကာထဲမှာသီလသင်္ကေတကြောက်တော့လည်းပဲလုံးကြောင့်ကြားတဲ့အဖြစ်တော့ဖြစ်တယ်ဒီသီလသင်္ကေတကသာသူသင်္ကေတနဲ့ဆက်ဆက်ပြီးပြီးနေဆိုရင်အဲကနေ့ပတိကံလေးချူထင်းသွားခြင်းဆိုရင်ပြစ်စုံကဓာတ်ရိုက်သိရှိရတဲ့ကိုရှင်ဘုရားကောင်းမွန်ခြင်းနဲ့ကန္နတောင်းရဲ့ချူထင်းခြင်းဆိုတဲ့တရားတွေကဖြစ်တည်နေတဲ့အကျိုးတရားတွေဖြစ်ပေါ်စေတဲ့အကြောင်းကံတွေကိုထူထောင်ဆိုင်နေရတာဖြစ်ပါတယ်။သို့တော်များလေးဒီလိုကာယကံကိုပတိကံလေးကိုသီလကံကချူထင်းသွားအောင်လုပ်ပေးနိုင်တော်များလေးဒီတိရဂုဆောက်သုံးထားတဲ့ပုဂ္ဂိုလ်တယောက်ပါ။အဒီကစီလေးယူလိုက်ရဆိုတဲ့စိတ်သေးကထုတ်ပြန်မှုကလေးတော့ဖြစ်နေပြီလား။အဲ့ဒီခင်လေးတကောင်လိုက်ခိုက်တော့ဒီခင်လေးကိုအခုငါကြိုက်လိုက်ရဆိုတဲ့စိတ်ကလေးကမဖြစ်နိုင်ဘူးလား။ဖြစ်နိုင်တယ်။ဘုရားညာလေးလေးမိမိကိုယ်ကိုမိမိပြန်လဲပြီးတော့ဖတ်ရမယ်။ဟော။ဒါဒီနေ့တိရဂုဆောက်သုံးထားတယ်။ဘယ်လိုဖြစ်ဘူး။ဒီလိုနဲ့ပြန်ပြီးမတော့ရှောက်ဖြစ်သွားဘူးနော်။တော့ရှောက်ဖြစ်သွားတဲ့အခါကျတော့ကံကံနဲ့ပတိကံကိုသီလကဖြူစင်အောင်လုပ်ပြီးနိုင်တော့လေမနောကံကိုတော့ဖြူစင်အောင်လုပ်ပြီးနိုင်တာ။လုပ်ပြီးနိုင်တယ်။လုပ်ပြီးနိုင်တဲ့အတွက်သီလကိုစင်သုံးနေတဲ့သရောကောင်းတွေတက်ကဓာတုရဲ့ကာယကံနဲ့ပတိကံတွေဖြူစင်နေတော့ညာလေးလေဓာတုရဲ့မနောကံတွေကမြင်နှံ့နေသေးပါလားလို့အတိမပြုမိပါဘူးနော်။ပြင်းပြကြရဲ့ပြင်းပြတဲ့အခါမှာသီလရှင်းစဉ်နောက်နေကြောင်းရင်းနေတဲ့ဘာဝလူတွေသစ်စင်တဲ့သစ်စင်မြင့်တဲ့မြင့်တဲ့ပုဂ္ဂိုလ်တွေမှာရှိသေးလားမရှိတော့ဘူးမိမိတို့ရဲ့ဉာဏ်ဉာဏ်နေတဲ့စိတ်ဟာအတိပြည့်မိတဲ့သရတော်ဟတ်တဲ့အလံတရားရှင်းလို့ပဲကောင်းလားလူတွေမြင်အောင်မိမိတို့ရဲ့ကိုယ်ဟန်မူရာတွေကိုဖြုတ်ပြန်ပြီးဖြတ်တာတော့ဉာဏ်လည်းနဲ့ဖြတ်တာလို့ပြောတာဉာဏ်လည်းမိမိတို့ရဲ့စိတ်ဆိုတာမိမိတို့အတိထားလိုက်လို့ရှိရင်ရှင်းလို့မရတယ်အများကြီးမသိတာပါနော်သိရပါပဲဒီစိတ်ကဉာဏ်ဉာဏ်နေခြင်းဟာဒီတစ်ပေါင်းကသာဖြတ်တာလို့ရမယ်ဆိုရင်ဒီနေ့ဘုရင်ကားကြီးရဲ့လူကဒီစိတ်ကိုရိုက်ပြီးတော့ကြမယ်ဆိုရင်တော့ဖြတ်တာရေးပါလားနော်မရေဘူးအဲ့လောက်ကြီးချက်လို့မကောင်းတဲ့စိတ်တွေဟာတတ္တဝါတိုင်းရဲ့ရုပ်နဲ့တန်တန်အရှင်မှာမဖြစ်ကြဘူးနော်ဖြစ်နေတယ်ဖြစ်နေတဲ့အခါကျတော့ဒီလားစိတ်ဆင်းနောက်နေကုန်းကကိုရင်းတဲ့မြင့်အောင်လှုပ်လှုပ်နေတော်ကောင်းများပါကလေးမအားမရနိုင်တော့သတိနေနေတော့ကိုယ့်ကိုယ်ကိုလည်းပြေးပါတဲ့ဒီသားမှုကိုမရတော့ဘူး။ဒါပေမဲ့လောကကြီးကတော့ဆံကုပ်ပြီးနေရတာမပြောဘူးလား။ပြောတယ်မဟုတ်လေတဲ့ဟုတ်တယ်လို့နေတော့လား။အဲ့ဒါကောင်းလား။အဲမကောင်းဆိုရင်လည်းအဲ့ဒါဒီနေ့ကစပြီးတော့သင်ရပါပြီနော်။အဲ့တော့ဒီကံကဝစီကံလောက်ကိုချူစင်အောင်လုပ်နိုင်တယ်။မလုံနိုင်တဲ့ပုဂ္ဂိုလ်တဲ့စာရင်တော့ကျွန်တော်ကောင်းပါလေဝမ်းသာလို့ကောင်းပါလေသို့တော်လည်းပဲဒီကံကံဝစီကံဖြူစင်ခြင်းဒီဟုသောအကြောင်းကြောင့်မိမိတို့ရဲ့စိတ်တွေကဖြူစင်ခြင်းဆိုတဲ့အတိုင်းသာကိုအာကောင်းကောင်းတဲ့စာနဲ့ထိမ့်သိမ်းလျှောက်လျှောက်ပြီးရနိုင်သေးတဲ့အတွက်မိမိတို့ရဲ့စိတ်ကိုဖြူစင်အောင်လုပ်လို့တဲ့သရောကောင်းများအတွက်မျက်ဆောင်ကျမ်းစာကဒုတိယအဖြစ်ဖြစ်တဲ့သမာဓိပင်ကိုဆက်လက်ပြီးပြန်ပါဝင်အနာရီတင်ရင်ကိုလက်တည့်တင်ရတဲ့သင်္ချန်တွေကိုအားထုတ်လိုက်လို့ဥပဒနာသမารိအပနာသမารိဖြစ်ပြီးတော့သမာရိဉာဏ်တွေကိုစိုက်ပေါင်းနေဆိုရင်တော့ဇံဝင်စားနေတဲ့ပုဂ္ဂိုလ်တရားအနိုင်ဉာဏ်စားရင်အနိုင်စိတ်တွေဖြူခင်းပြီးတော့နေတယ်။အနိုင်သုံးနိုင်ဉာဏ်စားနေဆိုရင်အနိုင်သုံးနိုင်စိတ်တွေဖြူခင်းပြီးနေတယ်ဆိုရင်အဲ့ဒီချိန်ကျတော့စိတ်ဖြူခင်းခြင်းဆိုတဲ့တရားကိုမရရှိဘူးနော်။ရရှိလာရင်ဒါဆိုတော့ဒီလောက်ဒီစိတ်ကိုသင်ခြင်းတည်ကံသုံးပါးတည်းကကံတပါးကိုဖြူစင်အောင်လုပ်ပေးခြင်းဖြစ်ပြီးတော့သမာဓိစဉ်ကိုသင်ခြင်းကတော့မနှောကံလို့ခေါ်တဲ့သီလစဉ်စဉ်ကဖြူစင်အောင်မလုပ်ပေးနိုင်တဲ့မနှောကံကိုဖြူစင်အောင်မလုပ်ပေးဘူးနော်လုပ်ပေးတယ်။အစင်သမာဓိစဉ်တွေမှာမျက်စောဖျက်ခြင်းကမ္မထံတဲ့မျိုးသင်တယ်လို့ဉာဏ်ကြီးကြားလို့ပါလေ။သမထံ၄ခေမျက်စောဖျက်ခြင်းနဲ့သမထံ၄ခေဆိုတော့အရင်တက်ကညာနေပြီးတော့ပါဠိပါဠိဆိုတာကိုပြောရမယ်လေ။ကျင့်တတ်ကြတော့ဒါလေးကိုသိမှနည်းနည်းလေးပြန်ပြီးတော့ချုပ်ပေးလိုက်ခင်ပါလေဒီကမ္မထံ၄၀ထဲမှာ၃၀တော့ကမ္မထံကသတ္တနာတိလို့ခေါ်တဲ့အပ္ပနာသမာဓိကိုထိုက်တာ ကျန်ရှိနေတဲ့ဆယ်မျိုးသောကမ္မထာတွေကတော့အပ္ပနာသမာဓိနာကိုကပ်နေတဲ့ဥပဒါနာသမာဓိရှိကိုထိုက်ပါတယ်။ဒါဆိုရင်ရသဖျားရှင်တွေနဲ့တိလောရှင်တွေမှာ၅ပါးတိလောမှာစပြီးတော့ဘုရားနဲ့ဆယ်နဲ့80သောသိက္ခာပုလို့ခေါ်နေတဲ့ရန်တို့ရဲ့တိလောနဲ့ဆင်းနေနေတဲ့တိလောကံဒီရှိကိုမဟောကြားထားတော့ဘူးလို့နော်ဟုတ်ကဲ့ပါလေဒါမျက်စောဖျားရှင်ရဲ့အဆုံးမှာတရားတော်ကိုဖြစ်တယ်။ဒီနောက်ချက်တွေကိုချက်နေဆိုရင်ဒီပေါင်းအသိတော့ရှိရမှာမဟုတ်ဘူးလား။ရှိရမယ်။ဒါဆိုရင်ဦးဇင်းတို့ပြန်ပြီးတော့ရှင်းစင်လေးနဲ့ပြန်ဖြေလိုက်ရအောင်။ဒီလားတို့မထောက်တုံးတဲ့ပုဂ္ဂိုလ်ရဲ့ကာယကံဝစီကံတွေမဖြူစင်ဘူးဆိုရင်ဒီကာယကံဝစီကံတွေကိုဖြစ်ပေါ်စေတဲ့ကံကဒီကံလေ။မနောကံကဖြစ်တော်တယ်မဟုတ်ဘူးလား။ဟုတ်တယ်။ဒီနေ့တခါကြီးကမှပြည့်ပြည့်ရုံနဲ့တန်တန်ဆင်းမှာဖြစ်ပေါ်သွားတဲ့ဖြစ်ပြီဒီနေ့တော့ဟောကတရားတော်တစ်ပါးကိုငါတို့သုံးကပ်မယ်ဒီစိတ်ကနေဖြစ်တော်လိုက်တဲ့အဲ့ဒါမိမိတို့လက်တွေမထုတ်ပါဘူးလားအဲတရောက်တွေတော့မထုတ်လာဘူးလားထုတ်လာတယ်ဒါကိုကြည့်လိုက်လို့ရှိရင်မနောကံကဖြစ်တော်လိုက်တဲ့အတွက်မိမိတို့ရဲ့ကာယကံတွေဝစီကံတွေကဆက်လို့ရောက်ရမှာဖြစ်ပါဘူးလားဟုတ်တယ်ဒီစေတနာကံကကောင်းတဲ့စေတနာကံဖြစ်တဲ့အတွက်မိမိတို့ရဲ့ကာယကံဝစီကံတွေကလည်းကောင်းတဲ့ကံတွေဖြစ်ပေါ်လာဘူးနော်ဖြစ်ပေါ်လာပြီဒါဆိုလို့ရှိရင်ကာယကံဝစီကံမဖြစ်စင်တဲ့ပုဂ္ဂိုလ်ရဲ့မနောကံတွေကလည်းဖြစ်စင်ပါမလားမဖြစ်စင်ဘူးသူ့ရဲ့စိတ်ကလည်းဟောက်ဟောက်ပြန်ပြန်နဲ့ပြောင်းကျန်းချက်ပြီးနေတယ်ဒီတော့ပြန်ပြန်နဲ့ပြန်ပြန်ဆက်ပြီးနေတဲ့ပြန်ပြန်ဆက်တဲ့ကိုလည်းသူကလိုက်လာပြီးတော့နာကံကြည့်တော့ကာယကံဝစီကံတွေကိုပြည့်စုံပြောင်းထောင်နေတဲ့အတွက်သီလမရှိတဲ့ပုဂ္ဂိုလ်ရဲ့စိတ်ကအမြင်နှမ်းတယ်နော်ဒီနှမ်းနေတယ်သီလရှိတဲ့ပုဂ္ဂိုလ်ရဲ့စိတ်ကလည်းပဲငြင်းငုံပင်တော့ရှိတယ်သီလမရှိတဲ့ပုဂ္ဂိုလ်တော့မဆိုးဘူးဟုတ်ပြီဒါတလို့ရှိရင်သီလမရှိတဲ့ပုဂ္ဂိုလ်ရဲ့စိတ်တွေဟာငြင်းငုံပြီးတော့ရည်သေးနေနေပြန်ပြန်တန်တန်ဖြစ်နေတယ်ဆိုရင်ဒီပုဂ္ဂိုလ်ဟာသမารိပုဂ္ဂိုလ်ကိုရှင်းလို့ရပါမလားအရင်ကဒီဒါဆိုရင်သီလမရှိပါသေးတဲ့သမာရိကိုရှင်းလို့ရပါတယ်လို့ပြောခဲ့နေဆိုရင်ဖြစ်နေတာတော့အကြောင်းရှိတာရှိဘူးမေတ္တာချက်ဆိုတာတရားတော်တွေကိုဒီကနေ့တည်းကသင်ကြားသိကြတာပါတစ်သိပြီးတစ်သိသင်ကြပါဒီလိုမျိုးပြောထားတာသီလမရှိပါသေးတဲ့သမာရိကိုထူထောင်နေတဲ့ပုဂ္ဂိုလ်အတွက်သမာရိဖြစ်နေတာတော့အကြောင်းတော့မှမရှိဘူးသီလရှိတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာဒီဒီသက်သက်တည်ဆိုတဲ့တရားတွေကလည်းဖြစ်ပေါ်လာကြတယ်ဒီပေါ်မှာမြင်ပြီးတော့သမာဓိကိုသတိထူထောင်လိုက်မယ်ဆိုရင်သမာဓိတရားတွေဖြစ်ပေါ်လာမယ်ဟုတ်ပြီဒါဆိုရင်သီလရှိတဲ့ဆိုင်ကတော့ဒါသာသီလနာကိုစပြီးတော့မြန်မာနဲ့ဆက်လက်နေတယ်ဖြစ်လို့ဆိုရင်ဆက်သာဆရာကတရားတော်ကိုအစီအခံပြုကြလိုက်ပြီသမာဓိဖြစ်တယ်မှလည်းကမ္မထမ်း၄၀လို့ပြောလိုက်ပြီမိမိတို့ရဲ့ဘဝကိုတစ်ဖက်တစ်ဖက်သနာနဲ့ဒီကောင်အတွင်းမှာမိမိတို့ရဲ့အကြောင်းကံကိုသုံးဆန်းတဲ့ကြည့်တောင်းကျန်တဲ့ဆိုရင်သီလရှင်တွေကိုသင်ပြီးတဲ့နောက်သမာဓိရှင်တွေဆိုတော့စိတ်ကလေးတွေသတိတလမ်းကြီးပြင့်လို့မရဘူးလားဆိုရဲအဲ့လိုသင်နေဆိုရင်ကမ္မထာလေးတွေရဲ့ကောင်းခြင်းတဲ့ကိုကြောက်နေရင်ဆက်စားပြရှင်ရဲ့အဆုံးမသာသနာတော်နဲ့ဖြစ်ဆုံးခွင့်ကြားရဖို့ကိုလို့မိမိကိုယ်ကိုမြင်ပြောလို့ရပါလားမရနိုင်ဘူးအနာဓိရှင်တွေကိုသင်နေဆိုရင်ကမ္မထာလေးတွေကဖြစ်ဖို့တော့မလိုဘူးလားလို့ရဲဒီလိုနေတဲ့သွားရလမ်းဟာမြေသူပေါ်ထွန်းလာတာဖြစ်ပေါ်လာတာလေ။မြတ်စွာဘုရားပွင့်ထွန်းလာမှဖြစ်ပေါ်လာတာ။ဒီပြေကားဘုရားပွင့်ထွန်းတဲ့အချိန်မှာနေတဲ့သွားရလမ်းကြီးပေါ်ထွန်းရတာ။ပေါ်ထွန်းဘူး၊ကံတိထားတာဖြစ်တာ။ဒီလိုသမာဓိတို့ကဆရာရှင်ဒီလိုပဲဆရာမကူလေးနဲ့မိမိကိုယ်တော်တိုင်ချိုးထင်းပြီးတော့မသိဘူးလား။ဒီပြေကားဘုရားလည်းပဲဆရာမကြီးလေးနဲ့ဖြစ်စီကဘုရားဆရာဖြစ်ကိုရောက်ရှိရရှိကြတာပြောပြီလားဟုတ်ပြီဒါဆိုရင်ဖြစ်စီကဘုရားနဲ့တဏ္ဍာကံဘုရားဆရာရှင်တို့ရဲ့ထိုးထင်းသိခြင်းဟာတူညီမှုတစ်ခုရှိတယ်ဆရာမကြီးလေးနဲ့ထိုးထင်းသိခြင်းဆိုတဲ့တူညီမှုရှိတယ်မတူညီမှုတစ်ခုလည်းရှိတယ်တဏ္ဍာကံဘုရားဆရာရှင်ကမိမိထိုးထင်းသိတဲ့တရားကိုမိမိကဲ့သို့ထိုးထင်းသိခွင့်ရသာဝကတွေကဟောကြားပြီးတယ်နော်သမာဓိဘုရားဘုရားရှင်ရဲ့ဓမ္မအခါဖြစ်တယ်။ဒီစေကဘုရားကတော့မိမိသိတဲ့တရားကိုဒီလိုသားကိုသိသွားအောင်ဟောကြားပေးနိုင်တယ်လို့ဘုရားကြီးတက္ကမကြီးကစကားပြောတာ။ကျားသူဘုရား။ဒါဆိုလို့ရှိရင်ဘာဖြစ်လို့သမာဓိဘုရားဘုရားရှင်ကမိမိသိတဲ့တရားဒီလိုသားသိအောင်ဟောကြားပေးနိုင်ပြီးတော့ဒီစေကဘုရားကမဖြစ်လို့ဟောကြားပေးနိုင်ကြလေ။ဒီချက်လေးကြွေးကြမှုသိဖို့လိုလား။ဒီလိုဖြစ်စေကဗုဒ္ဓရဲ့သုတင့်ပြည့်စုံကိုသတ္တရာဆရာတော်များကအာဟိရေသူရဲ့အိမ့်နဲ့နဲ့ဆင်းတဲ့အိတ်တူလေ အားကြီးတဲ့ပုဂ္ဂိုလ်ကပြင်းနေတယ်ပြန်ပြောနေတာမပြောနိုင်ဘူးသူတော့မထားလာတယ်ဒါပေမဲ့ဒီပြန်ပြီးတော့သူတကားကြည့်အောင်ပြောနိုင်တဲ့စွမ်းရည်ကမရှိဘူးဒီနေ့တို့မြတ်စွာဘုရားရှင်ကမိမိလက်ထားတဲ့ဒီနေ့ကိုသူတကားကိုပြန်မပြောနိုင်ဘူးလားပြောနိုင်တယ်ဘာဖြစ်လို့ပြောနိုင်ရလဲလို့ပြောနေတော့လောကမှာဦးဇင်းတို့အားလုံးကခုလိုသကလုံးတွေဖြစ်နေမတားရဘူးဆိုရင်နားနေတာပါလားနာမည်ဘူးဒါကတော့ဖြစ်ပထဝီတပ်ပါဒါကတော့ဖြစ်အဘောတပ်ပဲဒါကတော့ဖြစ်ဒီသောတပ်ပဲဒါကတော့ဖြစ်ဝါယောတပ်ပဲပထဝီအဘောဒီသောဝါယောလို့ပြောရင်ဓာကြီးတို့နားမလည်လားအဲ့လိုမှပြည့်နေတယ်ဒီမပြောဘူးဆိုရင်တော့နားနေပါ့မလားနားမလည်ဘူးဒီလိုလို့သမဏဗုဒ္ဓလက်တော်ဖျားရှင်နဲ့ပြည့်စီကဗုဒ္ဓတို့ရဲ့မတူညီမှုကတော့ဒါပါပဲသိစေကားဆိုတာကကိုယ်တိုင်သိထားတဲ့တရားကိုပြည့်မြတ်စေပြီးမဟုတ်နိုင်ပါဘူး။တစ်ကလုံးအဖြစ်နဲ့ပြန်လည်ပြီးတော့မဟုတ်နိုင်ဘူး။အမိသိတဲ့တရားတွေကဒါကတော့ဒီပါလေဒါကတော့ဒီပါလေဒီကလုံးအဖြစ်နဲ့ပြောင်းပြီးတော့ပြောင်းနိုင်တဲ့အခွင့်အရေးမရှိတဲ့အခြေအနေ။တစ်ကလုံးတွေကိုကြားရတာကပြည့်မြတ်စေကိုကြားရတာကသိနိုင်တာလေနဲ့တိုင်းရင်ရှိတဲ့ဥစဉ်လုပ်ခဲ့တဲ့တော့သံဃာကြီးကကြည့်လို့ဖြစ်ပြီးတော့ပုဂ္ဂိုလ်များအပ်တဲ့သိစေကားဥဒါရဲ့ထုတ်တဲ့ဒီထဲမှာပြည့်ညတ်တယ်ဒီမဟုတ်နိုင်တဲ့အတွက်ကြောင့်ဆွေးနွေးတို့အတွက်ကျူစစ်တုံးမှုငါကနေသားပါတယ်။ဒါဆိုလို့ရှိရင်ပြည့်ညတ်တယ်ဒီဟောနိုင်တဲ့မြတ်စွာဘုရားရှင်၄၅ပါးဘလုံးဟောကြားထားတဲ့ဣတိကသုံးပုံဟာနိဗ္ဗာန်သွားရလမ်းကိုညွှန်ပြထားတယ်လို့ပြောနေတယ်နော်။ဒါဆိုရင်နိဗ္ဗာန်သွားရလမ်းဒီဣတိကသုံးပုံခဲကလည်းဖြစ်ရမယ်နော်။ဖြစ်ရမယ်။ဒီကျင့်တော့ဘောင်သူရောက်သားပြီဆိုရင်ဒီကျင့်ကိုရောက်နေတဲ့အဆုံးမတွေကိုဟောကြားပြတာဉာဏ်ကြားပြတာဒီရှင်းရှင်းကိုချပြတဲ့ဆရာသမားတွေတကယ်လို့များရှိပြီဖြစ်တယ်ပေါ့ဒီပုဂ္ဂိုလ်တွေဟာသိစေကဥစ္စာတော်လဲမဆွမ်းနိုင်တဲ့အလုပ်ကိုလုပ်နေကြတယ်မပြောနိုင်ဘူးလားပြောနိုင်ရဲ့ဒါဥစ္စာလို့အားလုံးသိထားမှာနော်လက်ဆောင်ဆရာရှင်ကွင်တော်မှကပြည့်ညတ်ပြီဟောကြားနိုင်တဲ့အဆုံးကြီးကဖြစ်ပေါ်လာတယ်ဒီလိုပြည့်ညတ်တယ်ဟောကြားနိုင်တဲ့အတွက်သူသိတဲ့ပြည်ပြည်သိခင်ဆိုတာရရှိလာကြတယ်။ဒီလောက်ကိုဒီလိုဖြစ်ပါလို့ပြန်ဆောင်ပြောတော့ဒီလိုက်တဲ့ဒီလိုအကျိုးရရှိ။ဒီမာရီကိုဒီလိုဖြစ်ပါလို့ပြန်ကြားထားတယ်။ဒီလိုလိုက်တဲ့တော့အကျိုးရရှိ။ဝိပဿနာပညာတွေကိုဒီလိုရရှိအောင်သင်ကြပါ။အတိအကျဟောကြားတာလား။ဟုတ်ပြီ။ခက်တာကလောကသားတွေဆိုတာကခက်သေးတယ်ဒုံရမ်းရက်တွေရှောင်းတင်းလူတွေသဘာဝလေးတွေမရှိဘူးလားရှိတယ်ခက်တယ်ဆိုရင်လွယ်အောင်လုပ်ချင်ဘူးလားဟုတ်ပြီမြတ်စွာဘုရားမိခင်တင်တဲ့ကဘာတစ်သိန်းဖြည့်ပြီးတော့မှဆရာဖြစ်လာတာမဟုတ်ဘူးလားခက်လို့လည်းလို့လားမိဗံသွားရလမ်းမှာဖြစ်စကားနဲ့ပြောရင် short cut ဆိုတာရှိပါလားရှိပါဘူးအဲတတိတော်ထားတယ်နော်အဲ့ဒါလမ်းတွေလိုက်လို့ရှိရင်တော့မြတ်စွာဘုရားရှင်ရဲ့အဆုံးအမတွေဆန့်တင်တဲ့ဖြစ်သွားတယ်မိမိဘဝဆန့်တယ်လို့ပြင်းပြတဲ့အမြင်လို့ရတယ်အဝေးကြီးမွေးတော့တယ်နော်ဒီဘဝရရှိခဲ့မှာတဆင့်တဲ့ဖြစ်တဲ့မြင်းတဲ့မြင်းတဲ့ဘဝတစ်ခုကိုကိုယ်တော်ပေးဖို့ဖြစ်တယ်လို့အပြည့်အစုံရှင်ရှိတဲ့ပုဂ္ဂိုလ်တိုင်းမှာဒီဌာနတွေရှိနေပြီနော်ရှိတယ်ဌာနဒီကဘောင်းလာကိုသိကံကျူးကျူးဖတ်ထုတ်နေကြတယ်ဘာဖြစ်လို့လဲမြင်းတဲ့မြင်းတင်ကြတာလို့ဒါပေမဲ့လည်းပဲမြင့်တဲ့မြင့်လို့ရအသက်ကြီးဒါနသီလအရှင်းဆုံးဆိုတဲ့အရှင်းဆုံးတိုင်းအသက်ကတော့သိပြီးတော့ဖယ်ချမ်းပြေကျိုးစရာသိမလို့သာဘူးပေါ့ဘာသာဆိုင်မှာကြတော့ကအလွဲသိတဲ့ပုဂ္ဂိုလ်တွေသိများနေတယ်ဘယ်လိုဖြစ်ပြီးမှာအလွဲလမ်းကိုတီထောင်ပေးပြီးတော့လူသိညာအောင်လုပ်တဲ့ဆရာသမားတွေကလည်းလောကကြီးမှာသိများလာတယ်ဘာဖြစ်လို့လဲကြည့်လေသာသူပြောတဲ့ဝိသိတိမှာလလာလာရရှိရတဲ့ဥတီတထားပြီးတော့လွတ်လွတ်တဲ့ဆရာသမားတွေကလည်းသိကြတယ်။ကျွင်ရစောစောတွေညာဖို့ရအတွက်လွတ်လွတ်တဲ့ပုဂ္ဂိုလ်တွေကလည်းသိကြတယ်။ဆရာရဲ့မြတ်တာကမှမထောက်တော့ဘူး။ဆရာရဲ့စကားတော်တွေကမှမထောက်တော့ဘူး။မိမိရဲ့ရုပ်ရှင်တဲ့စကားတွေ၊ဟောရှင်တဲ့စကားတွေနဲ့ဟောပြီးတော့နေကြတယ်အချိန်မျိုးရောက်နေပါတယ်။ဒါဥစဉ်တို့အမြင်ကအချိန်လုံးကတော့လည်းနားမလည်မသိခဲ့ဘူးပေါ့။ကိုယ်တိုင်ကိုယ်ကသာသနာ့တင်းသားလို့ပြောတယ်ဆရာသားတော်ဖြစ်လာတဲ့အချိန်မှာသာသနာ့ကြီးနဲ့ပတ်သက်ပြီးရင်းနှီးကြတာလေအများကြီးတွေ့နေရပါတယ်အများကြီးလည်းကြားနေရပါတယ်ဒါကြောင့်မို့ဒီစဉ်တို့အင်းတွေကဆရာဘယ်လိုခေါ်ထားလဲလိုက်ပြီးတော့လေ့လာနေတဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဆရာဘယ်လိုသိစေချင်လဲဆိုတာကိုလိုက်ပြီးတော့လေ့လာပြီးတော့သင်ကြံနေတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့ ဘုရားရှင်ရဲ့ဒိဋ္ဌာန်တွေရှင်ရှင်တွေကိုလည်းမြင့်တင်မှာများစွာတွေ့နေရတယ်။ဘုရားလိုပြောတဲ့စကားတွေလက်ကြည့်ပြောတယ်။ဘုရားမိုးတဲ့စကားတွေလက်ကြည့်တော့ပြောကြတယ်။ဒါဟာသာသနာပြုတယ်ဆိုခေါ်နေပါလား။မခေါ်နိုင်ဘူး။သာသနာဖြစ်တဲ့ပုဂ္ဂိုလ်တွေလို့ခေါ်နေပါလား။ဒီတင်တဲ့ကဘာတည်းဖြစ်တင်ပြီးတော့မှသိလာတဲ့ဒီတရားတွေကိုမတော့လျှောက်မသိမ့်သိမ့်သိမ့်နဲ့ကိုယ့်ရဲ့လက်လာကချိန်ရံကြောစောသုံးများရေးဆိုရင်ဥတီချက်ကဥတီပြီးတော့ဘယ်လိုမျိုးလုပ်ကြလို့ရှိလောကဓမ္မတွေကိုပုဂ္ဂလရေရာရပြည်မြူသွားတယ်ညညာမှာတိုးစီပါလို့သိသွားကြတယ်နော်ထုတ်သွားတယ်ဒါဆိုလို့ရှိရင်သမာဓိပြည့်စုံကိုဖြစ်နေဆိုရင်အမထ40တဲ့ကဘုမဘုပါရဲ့လားလို့ဆန်းစစ်ဖို့တော့ဒီနေ့နိမ့်အကျိုးစီးပါလို့လားတဲ့တဘောတဲ့တဘောတစ်ဆင့်တစ်ဆင့်ညဉ့်နေတဲ့ပုဂ္ဂိုလ်တွေမှာတာဝန်မရှိဘူးရှိတယ်ဆရာတော်ကြိုးနိုင်လက်ခံဖို့ရန်အတွက်သတ္တတရားဆိုတဲ့ငြိမ်ပြမှုစရာကတော့အရေးကြီးတယ်ဒါပေမဲ့မိမိကျန်နာပြောနေတာလည်းနန်းနာကြည့်လားဖြစ်ဘူးလားဆိုတာကတော့စမ်းသိဖို့တော့မင်းတို့ကတာဝန်မရှိဘူးနော်ရှိတယ်ဘုရားတို့လောကလူသားတွေဒီနည်းနဲ့ပြတ်တန်တဲ့အခါမှာဒီပုဂ္ဂိုလ်ပြောတာဟုတ်မှာဟုတ်ရဲ့လားလို့သံသယမဖြစ်ဘူးလားဖြစ်တယ်ဖြစ်တဲ့လူတွေမရှိဘူးလားဒါပေမဲ့ဘုရားတို့ဉာဏ်တော်များပြောရင်တော့ဒီနည်းလေးတော့စမ်းသိဖို့မလိုဘူးလားဘုရားပြောတဲ့စကားကစမ်းသိသေးတယ်လားအဖြစ်လို့လေဘယ်ကြည့်မှုဆိုတဲ့တရားဟာမိဘသားရလမ်းကြောင်းမှာသိရေးကြီးတယ်ပြောဆန်းကြတယ်။ဒါပေမဲ့သံသစ်သေးသေးနဲ့ယုံကြည်လိုက်လို့အဲ့ဒီယုံကြည်မှုကသွားရင်သွားရင်မိမိရဲ့အကျိုးမနစ်ပါဘူးနော်။ကျင်းညာရှိကြတော့ကောင်းဆန်းတယ်ဘယ်တော့မှသခင်မပြောပါဘူး။ကြားတယ်သုတ်တတ်တယ်သင်ကျင်တယ်ခိုက်လာပြီလေအကျိုးရှိတယ်ဟုတ်တယ်မှန်တယ်အလုပ်လေသာဆန်းသွားပြီ။ငံကန်တဲ့လမ်းကြောင်းလေးလို့သဘောမပေါက်ဘူးလား။အဲ့ဒီအင်ကြတော့ကယုံကြည်မှုဆိုတဲ့တရားဖြစ်ပေါ်တယ်ဟုတ်ဟုတ်တယ်ခုလိုဒီလားစစ်စစ်ကိုသင်ရမယ်မြတ်စွာဘုရားပြောတယ်အာသီလမလိုပါဘူးလို့ပြောတယ်တမာရီပြည်စင်ကိုမြတ်စွာဘုရားသင်ရတဲ့သင်ချက်ချင်းတင်တယ်အာတမာရီမလိုပါဘူးလို့ပြောတယ်ဒါသလို့ရှင်ပြီးတော့မြတ်စွာဘုရားသင်ရတဲ့ကားတော်နဲ့ဆက်တင်သွားဘူးလားမြတ်စွာဘုရားကပြောလေတမာရီလေးခေပါဝင်သာတမာရီတော်သိခင်သိခင်ရထောင်တူတယ်ပါသနာပြီးခြေသားရတဲ့တမာရီကိုကြောင်ကြအနာရီရှိတဲ့ပုဂ္ဂိုလ်ကခုတိုင်းတန်းစားသိနေနေလိမ့်မယ်။ဒါဆိုစင့်တယ်တဲ့ကြောင့်အနာရီမရှိရင်ခုတိုင်းတန်းစားမသိနိုင်မမြင်နိုင်ဘူး။ဒါမြတ်စွာဘုရားရှင်အတိုင်းနဲ့ပြောဆိုထားတဲ့စကားတော်သုတ္တံတော်များများမှာလာရှိပါတယ်။ဣရုဒ္ဓရီပင်၊သံယုတ္တရီပင်၊သရဏီပင်တွေမှာလာရှိပါတယ်။ဒါကမြတ်စွာဘုရားရှင်ဘယ်လောက်နဲ့မြင်လိုက်ဘူး။စိတ်သားရတို့အနာရီရှိခုတိုင်းတန်းစားသိနေမြင်နေလို့ဒါဘုရားအပိတ်ထားတယ်။သမားကြီးဒါတွေကိုဟုတ်တိုင်းတန်းစားသိပါမြင်ပါလေဘယ်လိုမျိုးကိုချက်ပြီးတော့နေနေပြီးတော့ကိုတော်တိုင်းချက်ဖြေတဲ့သစ္စာလေးပါးကိုဟုတ်တိုင်းတန်းစားသိလိမ့်မယ်မြင်လိမ့်မယ်သစ္စာမျိုးကဒါတွေလဲဆိုတာအလုံးသိတာမျိုးဖြစ်တယ်ဒါပေမဲ့နာမည်အဖြစ်နဲ့သိထားတော်ညာလေးပဲသစ္စာတပါးတပါးချင်းစီရဲ့တရားကိုယ်ကိုသဘောပေါက်အများကြီးဖြစ်နေကြတယ်ခဏကသီလချင်းကိုရေရေချက်ကိုမသိသိခဲ့တယ်ဒီသစ္စာလေးပါးသိမှာပရမသစ္စာလို့ပြောတယ်ဒုက္ခသစ္စာကဘာကိုပြောတာလဲမိမိတို့ဒီပုဂ္ဂိုလ်တရားရောက်တာဉာဏ်ဖြင့်ဘယ်လိုများဖြေပြေးကောင်းမလဲလို့ဒီနေ့တော့ဥစဉ်ဆွေးနွေးကြပါလေကေတကမဒုက္ခသစ္စာဆိုတာဘာလဲလို့သိခင်ရေလို့ဘုရားက
ဒုက
္ခနဲ့ဉာဏ်ထားတယ်ဟုတ်ပြီဒီနေ့ပုံပြီးတော့ပြောနိုင်မလား
အဲ့ဒီမှာကတော့ငွေကြေးဖြစ်ဖြစ်ပေါ်လာကြတယ်။ဆောင်းကြည့်ပုံတော့ကောင်းတယ်ကောင်းတယ်
ဒါကတော့အမှန်တည်းပေါ့နော်။ကာလီကောင်နေနေဖြစ်ပြီးတော့ကလာကြီးကိုထောက်ခံပေးခြင်းပြီလား။မပြောဘူး။ဒါကကြီးကိုထောက်ခံမှုရပါတယ်နော်။ကဲဟုတ်ပြီဒါဆိုရင်တော့ဘဝရတာကဒုက္ခပါပဲ။ဘဝရရှိခြင်းကိုသက်သာဖြစ်ခြင်းကဒုက္ခပဲ။သတိပြီးဒုက္ခနော်။ဒါကြောင့်မို့ဘဝရရှိခြင်းဟာဒုက္ခဖြစ်တာလေ။ဒါပေမဲ့တရားကိုသုံးသင့်ကြည့်ပြရင်အတွက်ဘဝရရှိခြင်းဟာဒုက္ခတည်းလို့သိရမလို့အလုံးလောက်သူဖြစ်ပါလား။အဖြစ်လို့လေဘဝရတာလည်းဒုက္ခပဲမဟုတ်ဘူးနော်။ဒီရတာတော့ဒုက္ခပဲမဟုတ်ဘူးလားခင်ဗျာ။တကယ်ဟုတ်ရဲ့လား။ဟုတ်တယ်တကယ်တော့လေဝမ်းတာခြင်းဟာလေဒုက္ခတစ်မျိုးပဲဝမ်းနေခြင်းဟာလေဒုက္ခတစ်မျိုးပဲဒါကြောင့်မို့ဘဝရရှိဝမ်းတာရတယ်ဝမ်းနေရတယ်ဒုက္ခကြီးဖြစ်ကြတာလေဒါပေမဲ့လေအဲ့ဒီဒုက္ခကြီးလူတိုင်းလူတိုင်းမြင်တာသင်တာတဲ့အတွက်လူတိုင်းသားနဲ့ကိုမြတ်စွာဘုရားရှင်ဟောပြီးခဲ့တဲ့ပြည့်ညတ်သင်ထားတဲ့အခါတော့ ဘူရတဲ့ဒုက္ခတွေကုသရတဲ့ဒုက္ခတွေသောမနတဝေဒနာသောမနတဝေဒနာဆိုတဲ့ဒီဝေဒနာတရားတွေဆိုလေတဲ့ဒုက္ခတွေပဲဒီလိုမြတ်စွာဘုရားဟောထားတယ်နိဗ္ဗာန်သွားရလမ်းကြောင်းအတွက်လုံလောက်တဲ့သဘောတော်ရှိသေးဘူးမြတ်စွာဘုရားရှင်ကနိဗ္ဗာန်သွားရလမ်းကြောင်းအတွက်လုံလောက်နိုင်တဲ့ဒုက္ခသစ္စာကိုတော့ဖြစ်စဉ်ကိုဖြစ်မဲ့ပုဂ္ဂိုလ်များအတွက်ပြောပြထားပြီဒုက္ခသစ္စာဆိုတာကဒါနဲ့သက်သာတဲ့လားသင်္ခိတ္တိနာသင်္ခုပါဒာနဲ့ခန္ဓာဒုက္ခအချင်းချင်းသာဖြစ်ခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ခေါ်ရင်ဘဝရရှိခြင်းကိုဒီဘဝနဲ့ဘဝအပယ်လေးတွေကဘဝတကယ်ပြုတ်ပြုတ်ခန္ဓာ၅ပါးရရှိနေတယ်လေပြောတာဖြစ်ဒုက္ခသစ္စာရရှိတယ်လို့ပြောတာဖြစ်နော်ဒီခန္ဓာ၅ပါးကိုအချင်းချင်းလည်းလို့ရှိရင်တော့ရုပ်နဲ့သာသာလည်းမရှိဘူးလားဟုတ်တယ်ဒါဆိုရင်ဒုက္ခသစ္စာဆိုတာခန္ဓာ၅ပါးသိပြီကိုရုပ်ဓာတ်နှစ်ပါးပဲ။ဒါဆိုရင်မြတ်စွာဘုရားကရုပ်ဆိုတာဘာကိုပြောတာလဲလို့ကြားလို့ရတယ်
။သာမန်ဒီက
ျမ်းမှာဒီအရေးကြီးတဲ့ခါဟုတ်ပြီ။ဒါပေမဲ့မရဘူးဆိုတာကနော်။အဲ့ဒါသတ်သူတွေပေါ့။အ
ဲ့ဒီရှိနေတာ။သူ
သာအကြည့်ကြတာသာမဟုတ်ဘူး။ဒါလည်းသိထားတယ်ဆိုရင်ဘုရားများဒီကမ္မဒီဘောအတွက်ဉာဏ်တည်းတည်းအောင်လုပ်နိုင်တဲ့သုတ္တတာကိုဖြစ်ပါလေ။ဒါပေမဲ့လောကကြီးမှာတိတော်တိတယ်။မသိဘူးတဲ့။အဲ့လိုပုဂ္ဂိုလ်တွေမများဘူး။တိလျက်တဲ့မသိ။တိလျက်တဲ့မသိဆိုတဲ့ပုဂ္ဂိုလ်တွေကမရှိဘူးလား။ရှိတယ်။အဲ့ဒီအသိတို့ကမ္မကြီးတို့သာလို့ကောင်းတာ။မကောင်းဘယ်တော့မှမပါပြရဘူးဣလိယနဲ့စိတ်နဲ့ပုဂ္ဂိုလ်တွေပါဖို့ရတဲ့သူတွေနဲ့ပုဂ္ဂိုလ်ကိုတတိထားရတယ်။ဒါကြတိကမ္မသူတွေတတိထားဖို့မလိုဘူးလား။ဆိုရင်ဟုတ်ပြီ။ရုပ်နဲ့ပတ်သက်ပြီးမြတ်စွာဘုရားရှင်ကရုပ်နဲ့တန်တဲ့ရှင်းပါရှိတယ်လို့ဟောထားတယ်။နာမရူပပြိစေတာဉာဏ်သိမှာရူပပြိကဉာဏ်ဆိုတဲ့ရုပ်ကိုပိုင်းခြားသိခြင်းဆိုတဲ့ဉာဏ်တစ်မျိုးမရှိဘူးလား။မြတ်စွာဘုရားပြောပြောလေ။ရုပ်နဲ့တန်တဲ့ရှင်းပါသိချင်းကိုရူပပြိကနဲ့ရရှိခြင်းလို့ခေါ်တယ်။ဒါဆရာရဲ့စကားတော်ပဲ။ပြညာသင်ဟောထားတဲ့ဆရာစကားတော်ပဲ။ရုပ်ကြီးကိုဘယ်လိုသိအောင်ရှိရမလဲ။ရက်တော်ပြန်တန်းရဲ့ထောက်ထားတယ်။ဟုတ်ပြီ။သမထတိုင်းမှာသမထလေးတွေရှိတယ်ဆိုတာမှန်လေ။ဝိပဿနာတိုင်းရောက်တော့ရက်တော်ပြန်သမထတဲ့မျိုးရှင်တယ်လေ။နှစ်မျိုးပဲ။ရုပ်ကမထမ်းနဲ့ဉာဏ်ကမထမ်း။ဒါဆိုရင်အဲ့ဒီကမ္မထံတိုင်းတဲ့မှာသမထကမ္မထံတိုင်းမှာ40ဆိုတာဖန်တယ်။အဲ့ဒီ40တဲ့မှာ200ကမ္မထံပြီးပါကြ။ဒါကမ္မထံဆိုတဲ့ကမ္မထံက200ကမ္မထံပဲ။သမထကမ္မထံ40တဲ့မှာသူပါတယ်။ယုတ်ကမ္မထံကိုဝိပဿနာပိုင်းနဲ့တောင်ကြားဆက်ဆိုင်တော့ဒါကမ္မထံကိုရှုပါ။ဒါဆိုဝိပဿနာကိုရှုလို့လည်းဆိုရင်လက်တော်ကဘယ်ကဆက်ကြလဲ။ဒါကမ္မထံအချင်းကြီးအချင်းကြီးသင်္ခေပဒီနဲ့ဝိထာရအကြီးလို့ခေါ်ရပေါ့သင်္ခေပဆိုတာအချင်းဝိထာရဆိုတာအခြေပဲအပြင်းကြီးအခြေကြီးတက်ရပြီသင်္ခေသာသင်္ခေသမီးလို့ရှုတာပါဒါဝိပဿနာတိုင်းရောက်ရင်ရှုရမယ်ကမ္မထမ်းနဲ့ဓမ္မနိကိုသင်ပြီးတော့ဝိပဿနာကုသင်တဲ့ပုဂ္ဂိုလ်လည်းကြောင်းလို့မရတဲ့ကမ္မထမ်းပဲဝိပဿနာတိုင်းရဲ့တောင်းနေတဲ့ပုဂ္ဂိုလ်ဒီအတွက်လည်းရုပ်ကမ္မထမ်းကနေသာရှုရတာဖြစ်တယ်ယုတ်ကမ္မထံကိုရှုနေတဲ့သာသနာရှင်ကဓတိလေးပါးကမ္မထံသတိဒအဘောဓတိသောဓဝါယတ္တဓတိလေးပါးကမ္မထံကိုဖြစ်ပါဒါဆိုရင်အဲ့ဒီလိုဘုသုတသံဃာကံရှိတော့မှသံဃာတဲ့အတွေ့ဆိုတာဖြစ်ပေါ်လာဘူးလားအဲ့ဒီသံဃာတဲ့အတွေ့ရှိတဲ့အခါကျတော့သံဃာတဲ့အလို့ဆိုတာကမဖြစ်နိုင်ဘူးလားဖြစ်လာနိုင်တယ်ဟုတ်ပြီခုနကသိရတဲ့မသိတဲ့လောကလူသားတွေကြောင့်နေနေပြောဖို့ဒီလိုသာသနာ့ဘုံတန်ရှင်ဟန်းတွေကသာသာပါလား။ဟိုဝလာတဲ့လက်တန်းတော့ပြေကရုပ်နဲ့တန်းနဲ့ဖြစ်သွားကိုပါကိုစိုက်ပြီးတက်ခဲ့တယ်။ရုပ်နဲ့တက်ဖြစ်သွားကိုဣဓမတ်ကသင်္ကြန်ချမ်းကြီးထဲမှာဟိုငယ်ရှင်တောင်ကြီးတောင်ပေါ်ကြီးပြရမယ်ဆိုလို့ဖြစ်ခဲ့တယ်။ဒါကြီးလာလို့ပြိပတ်ဖြစ်နေတဲ့အချင်းရောအဲ့ဒီရုပ်တွေကဘူးမှမရှိတော့ဘူး။တိလျက်တဲ့မသိတဲ့ပုဂ္ဂိုလ်မဟုတ်ဘူးလား။အဲအဲ့ဒီပုဂ္ဂိုလ်ကြီးကသာဖြစ်နေတာ။နော်အဲ့သာသနာ့ဘုံတန်ရှင်ဟန်းတွေကဘုရားသခင်မလိုက်လာတော့ဘူးဆိုတော့မခက်ဘူးလားဒါရင်းနဲ့အစုများကမလိုက်လာခြင်းနဲ့တားရင်းနဲ့ပြေနာတော့မဟုတ်ဘူးသိရမှာဆိုတော့မသိလို့သိနေတာအဖြစ်လို့လည်းဆိုတော့ဒိဋ္ဌံသားရလမ်းကိုသိနိုင်ကြရတဲ့ကတတော်နည်းနည်းတားရင်းဆိုင်ပါရမီကြီးပါမှလည်းသင်ချမ်းနေကြတာကိုသာပြီးတော့ဆက်ပြီးတော့တောင်းပွဲအောင်ရမယ်လုပ်ခဲ့တဲ့ပုဂ္ဂိုလ်တော်များများဖြစ်နေတော့သိရမှာဆိုသတိလုံးကြပါဘူး ဒီလိုပေါက်တဲ့ရကိုရောက်ချီလာတဲ့ဆန္ဒပြတတ်တဲ့ကိုယ်တိုင်ကမခံသွားတာခုမှခံထားလိုက်တာဗျာလို့ကျွန်တော်ကြည့်ရတယ်။ဘုန်းကြီးတွေကဒီကိစ္စကိုသိသွားပြီပါ။တပြည့်တော်တို့ဗျာဒီစာတွေကိုတစ်ချိန်လုံးကသိခဲ့တယ်၊သင်လည်းသိခဲ့တယ်။ကိုယ်ကိုယ်တိုင်လည်းပြန်ပြီးစာတွေပြန်ဆောက်ကြည့်ခဲ့တယ်။ဒါပေမဲ့စာတွေကပြန်ပြန်နဲ့ပြန်ထားတဲ့အရာကြီးဒုက္ခပြန်ပြန်လို့ပြန်လည်ပူဇော်တဲ့အနေနဲ့ပြန်လည်ပြီးသင်ကြားနေကြတာ။ဒါတော့ပဲဖြစ်ခင်းမှာသင်သမ်းမိတယ်။ဒီလိုကြည့်ရတယ်လို့အခါမှနားမလည်ဘူးခုတော့ပေါက်တော့ရလောက်တဲ့ခါမှာသစ္စာတရားရှိရှင်းချင်သေးလို့တဲ့ရုပ်နဲ့ဆန်တဲ့စကားကိုရှင်းလိုက်တာကဥပပိကနဲ့ရောက်ရှိနေဆိုတဲ့စာတွေ့အနေနဲ့ဒီလိုသိထားတော်နေတယ်မရှိလေလေဥပပိကနဲ့ရနိုင်တယ်လို့အခြားတခြားသောဆရာသမားတွေကပြောနေကြတယ်ရုပ်စားထုတ်ပြီးတော့ရှုနေကြတဲ့ဘဝနဲ့ရောက်ခဲ့တဲ့ပုဂ္ဂိုလ်တွေနဲ့ရှင်းနေကြခုတော့မှမဖြစ်သွားလဲဆိုတော့ဒီလိုလေအခုဒီတဏှာတွေကိုသင်ပေးနေရတာစိတ်ကိုဟန်တာလိုက်တာဗျာအရင်လုံးကတော့ပြောလို့ရှိရင်ဂတ္တနဲ့အခုတော့ဒီဟာတွေကတကယ်ပဲသိနိုင်တဲ့တရားတွေတကယ်လည်းပဲသိမှသာလို့ရူပသိက္ခာတန်ကိုရနိုင်တယ်လို့သိလာတဲ့ခါကျတော့သံသေတင်ရဲ့ခါကျလို့ရှိရင်ရုပ်ကိုဒီလိုရှုရတယ်ဒီတဲ့ခါမှာတတ္တမတန်းကိုရှုလိုက်တဲ့ခါမှာခန္ဓာကြီးဖြစ်ရင်ခန္ဓာကိုယ်ကလည်းလေးအောင်ကြည့်ပြီးဆက်လာတယ်အဲ့ဒီလေယောင်ကြီးကိုဆက်ပြီးတော့လေယောင်ကြီးဒုံးကြီးမှာအလင်းဒုံးကြီးမှာတတိလေးပါးကိုဆက်ပြီးဆက်လိုက်တယ်ဆိုရင်ရုပ်ကလည်းကျွေးသွားတယ်သစ္စာပြချင်းကတလောကလုံးကိုဆက်ပြတ်လို့ပြောတယ်ရုပ်ကလည်းနဲ့ပြီးဆောက်ထားတယ်ဒီရုပ်ကလည်းဟာအလုံးအလုံးပဲပြီးနေကြတယ်ဒီလိုပြောဆိုထားကြတယ်ဒီရုပ်ကလည်းခန္ဓာကိုယ်သိင်လုံးကပြည့်နေပြီးနေကြတယ်ဒီရုပ်ကလည်းကိုသိရှိတဲ့အခါမှာပြည့်ညက်အသေးဆုံးပဲဒီကိုသိချင်းကပါဖြစ်သေးတယ်ဒီရုပ်ရည်မှာပရိသတ်အဘောဓဝါယောဓသေဇောဓဂုဏကန္တသတ္တဩစာဇီဝိတပဒါရဆိုတဲ့ရုပ်သဘောတရားကိုရှိကြတယ်။အဲဒီရုပ်သဘောတရားတွေကသကုဒါရသောဒါဒါရစတဲ့ဒါရသဘောစလုံးကလိုက်ပြီးတော့ရှုလိုက်နိုင်တဲ့အခါကျတော့ပရမတ်စိတ်ကိုသုတင်းသိပြီးတော့လူပစိတ်ကဉာဏ်ကိုရရှိတယ်လို့မြတ်စွာဘုရားရှင်ကပြည့်မြတ်တယ်ပြီးတော့ဟောကြားသံပေးတဲ့အတွက်ကြောင့်ဒီရုပ်နဲ့ဆက်တဲ့စိတ်သားကိုသိရတဲ့အတွက်သုသာခြင်းဘဝကိုအနေနဲ့မြင့်တဲ့မြင့်အောင်လုပ်လို့လေပုဂ္ဂိုလ်များအတွက်အရေးမကြီးဘူးလားဖြစ်ပြီးတယ်အဲ့လိုရုပ်ကမ္မထံကိုတောင်းကမ္မထံကိုမရှိပါဘဲနဲ့အမိဘူးနဲ့မသိဘူးဘယ်တော့မှလည်းမသိနိုင်ပါဘူးဒါဖြစ်လို့လေနိဗ္ဗာန်သွားရတဲ့အခါဖြစ်စေကသုဒ္ဓတော်လေအညောချားနိုင်တဲ့ဉာဏ်ဖြစ်တယ်ဒါကြောင့်မို့မြတ်စွာဘုရားစကားတော်ကိုလိုက်နာပါမှပါလေဖြစ်နိုင်တဲ့ဉာဏ်ဖြစ်တဲ့အတွက်ဒီလိုသစ္စာပြားစကားတော်တွေကိုလိုက်ထားခြင်းဟာမိမိရဲ့ဘဝကိုတဆင့်တဲ့တဲ့မြင့်တဲ့မြင့်လို့တဲ့ပုဂ္ဂိုလ်များအတွက်ပုဂ္ဂလဒိဋ္ဌာလို့ခေါ်တဲ့အတ္တကိုအခြေခံထားတဲ့လူဆွဲတွေချုံးနေပြီးတော့ဓမ္မဒိဋ္ဌာလို့ခေါ်တဲ့ဓမ္မကိုဥတည်ထားတဲ့ခန္ဓာကိုယ်ချက်ကလေးတွေကိုသူစဉ်တို့ကားလို့ပြုတ်ပြန်ကြောင်းနေခဲ့တာအဖြစ်လို့လေသူစဉ်တို့ဒီတိုင်းကတစ်ချိန်တုန်းကအခြားသောသင်္ခေတွေကိုသင်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်လူတင်ခဲ့တဲ့အခါမှာအတ္တဆိုတဲ့သဘောတရားနဲ့တွေ့တာပြီးနေခဲ့တယ်။တကယ်အမှန်တရားကိုသိတဲ့အခါမှာငါသိခဲ့တဲ့အခါဒီကအခုသိတဲ့အခါဒီနဲ့လဲနေပါလား။တရားကသာလဲ၊တရားကသာလဲဒီလိုမျိုးဆန့်ကျင်တဲ့သိတတ်လေးတွေပုံတိုင်းဖြင့်သိခဲ့တာပဲ။တော်တော်လေးကုက္ကုကျေးဇူးတင်ရပါတယ်။မဖြစ်လို့လေအစဲတစ်ခုကိုဖြောက်ရတာသိမခဲ့ဘူးလား။ဖြစ်တယ်ကိုယ်ရင်တွဲထားတဲ့အရာကိုတန်လေလို့တကယ်တမ်းယူဆကြတဲ့ပုဂ္ဂိုလ်များလားရှင်းမြောင်းတဲ့အသိဉာဏ်နဲ့ယူဆိုင်ကြတဲ့သောကသားတွေကသိကြတော့အဲ့ဒီချိန်ကိုမသာခဲ့တာတော့တော်ရဲ့လို့သူ့ကိုယ်တော့ဝန်တာမိပါလေနော်ဒီလိုပဲအားလုံးအားလုံးနဲ့ဒီလိုပဲဝန်တာကြရအောင်လို့ဆုသာဖို့ပြောလားဒီလိုလေအဲ့ဒီလိုရုပ်တွေကိုသိကြည့်တဲ့နောက်ဉာဏ်တွေကိုစက်ကြည့်ရှုပါဘူးဉာဏ်ဒီကတော့သိတယ်လေးနဲ့တည်းအဲ့ဒါဥစဉ်နေနေပြောလို့ပါဘူးနော်။ဒါပေမဲ့ရုပ်တရားကိုသိရင်ဉာဏ်ဒီကိုလည်းထုတ်တိုင်းမှာတော့သမာဓိရှိထုတ်တိုင်းမှာတော့သိတယ်လို့မြတ်စွာဘုရားပြောတဲ့အတွက်အဲ့ဒီရုပ်တရားလေးကိုပရမတ်တိုက်အောင်သိတဲ့အချိန်မှာဒုက္ခသစ္စာကိုသိတယ်လို့ပြောတယ်။ဟုတ်ပြီဒုက္ခသစ္စာကိုသိပြီးတဲ့နောက်မှာဒုက္ခသစ္စာဖြစ်ကြောင်းတရားကဒီတရားလေသမုဒယသစ္စာသမုဒယသစ္စာဒီဒုတိယသစ္စာဆိုဘူးလား။ဒါဆိုရင်ဒုက္ခသစ္စာကြီးဒီဘဝဆိုတဲ့ဘဝကိုရရှိခြင်းဒီခန္ဓာရပါးဒိဋ္ဌိနပါးကိုရရှိခြင်းဖြစ်တဲ့ဒုက္ခသစ္စာရတယ်လို့ခေါ်ဘူးလား။ဒါဆိုရင်ဒီဘဝကိုရရှိခြင်းဟာသမုဒယသစ္စာကြောင့်ဖြစ်တယ်ဆိုရင်ဒီသမုဒယသစ္စာဘယ်တော့မှဖြစ်တယ်။အတိတ်တော့မှဖြစ်တယ်။မြတ်စွာဘုရားရှင်ကအတိတ်အနာဂတ်သစ္ဆုတ်တန်လားအစဒီကဖြစ်ပေါ်ထားတယ်။အတိတ်ကသစ္ဆုတ်တန်သတ်သတ်တယ်ရိုးတော့တရားလေရှိပါမယ်အဲ့ဒီသတ်တယ်ရိုးထဲမှာအစိတ်ပါနေလားဒီအစိတ်ကို အဖြစ်လို့ရှိခိုင်းရတယ်ဆိုရင်သမှုရခိုင်တာဒီဒီပြစ်ဒုက္ခဘောကမိမိတို့ဒီခင်ဝန်ထဲမှာစပြီးတော့ပြိတ္တိကြီးကြတယ်အတိတ်ကသမှုရစိတ်သာကြောင့်ဒီခင်ဝန်ထဲမှာခန္ဓာ၅ပါးရှိနေတယ်ကစဖြစ်တယ်ဒါဆိုရင်အတိတ်ကတောင်းကံကိုသိအောင်ရှိပါကသမှုရစိတ်သာကိုသိနေတာဟုတ်ဘူးလားအဲ့ဒီလိုတောင်းတရားကျူတရားကိုသိတဲ့အချိန်မှာသမှုရစိတ်သာကိုစတင်ပြီးတော့သိရှိတယ်လို့ခေါ်တယ်အဲ့ဒီအဲ့ဒီဒုတိယသစ္စာကိုသိတဲ့ပုဂ္ဂိုလ်ဒီသားလေးဒုတိယသစ္စာကိုသုံးသင်သိတယ်လို့ပြောတယ်နော်အဲ့ဒီဝိပဿနာရဲ့အစုကံအာယုံတွေကဒုက္ခသစ္စာနဲ့ဒုတိယသစ္စာဒီခန္ဓာ၅ပါးရုပ်နဲ့နှစ်ပါးသုံးကျိုးတရားတွေကိုဝိပဿနာရဲ့အစုကံအာယုံလို့ဒီလိုသတ်မှတ်ထားတာလေအဲ့ဒါဒုက္ခသစ္စာနဲ့ဒုတိယသစ္စာကိုမသိသေးဘူးဆိုရင်ဒီဒုက္ခသစ္စာနဲ့ဒုတိယသစ္စာဆိုတာကလက်ပြတက်မှာဗတိသိနေပြီးတော့ဖြစ်ပြနေတဲ့တရားတွေအလို့အလုံးနည်းနည်းများများဖြစ်ပြနေတဲ့တရားတွေဝင်နေဖြစ်ပြဆက်နေဖြစ်ပြလို့ကြားတဲ့တရားတွေဟုတ်ဘူးသွားတယ်ကျန်းနေချတာသွားလိုက်ပြီမရှိတော့ဘူးဖြစ်ပြီးပြန်လာတယ်ချလိုက်ပြီသွားထားတာမရှိတော့ဘူးဖြစ်ပြီးပြန်သွားတယ်မကြောက်ဘူးသိကြတယ်အဲ့ဒီအနိစ္စဒုက္ခမျိုးမဟုတ်ပါဘူးလက်ပြတက်မှာဗတိသိနေတည်းဖြစ်ပြနေကြတယ်ငါတရားတွေလည်းပြတဲ့ကောင်ကလေး9000လောက်ဖြီးပြီးတော့ဖြစ်ပြနေကြတယ်။ဒါလောက်ခဏနဲ့ပဲတဲတဲနဲ့ဉာဏ်နဲ့ဆက်နေတဲ့တရားတွေအချင်းချင်းချင်းချင်းဆက်ပြီးနေနေရပြီဆိုရင်ဒီတရားတွေကလည်းဘယ်လိုမှသင်လာဘူးလား။ဆက်ရောက်သင်လာတယ်။အဲ့ဒီလိုဒုက္ခသစ္စာနဲ့ဒုတိယသစ္စာကိုသိပြီးတဲ့နောက်ခဏမဲ့တဲတဲဖြစ်ပြနေကြတဲ့ဒီလိုတရားနဲ့တရားတွေကလိစ္ဆာဒုက္ခမတ္တလက္ခဏာကြီးသုံးနဲ့သင်ပြီးတော့ရှုပွားလိုက်တဲ့အချိန်မှာဝိပဿနာဉာဏ်တွေကနှင်းဆက်လာကြတာဖြစ်တယ်ဒီလိုဝိပဿနာဉာဏ်ဉာဏ်သက်တဲ့အတုံးမှာမျက်နှာပုံဉာဏ်ပေါ်လာမျိုး။ဘာဖြစ်လို့မျက်နှာပုံဉာဏ်ပေါ်လာကလေး။ခဏနဲ့ပဲတည်တည်နဲ့ဖြစ်ပြနေတဲ့ဒီယုတ်တရားနဲ့တရားအကြောင်းတရားသုတရားတွေဆိုတာ။အမြဲတမ်းမြင်တွေ့နေရတဲ့ယောဂီဘုရောကောင်းပါ။အချိန်လုံးကအလေးလေးမှန်းမှန်းနဲ့သိပြီးပြခဲ့တဲ့ဒီခန္ဓာအင်ကြီးရဲ့မိမိပေါ်မှာဉာဏ်သာသိတဲ့နေနဲ့သိသားပြီးတော့ထားခဲ့တယ်။အမြင်သားပြီးတော့သိသားဆင်ခံခဲ့ရတဲ့ဘဝကပါ။အပြညာတော်တော်ကလေးကရရှိပြီးဖြစ်တဲ့အတွက်ဒီလိုမိမိသိသားခံရတဲ့ဘဝအလင်းခံရတဲ့ဘဝနှင်းနှိမ့်တဲ့ခံရတဲ့ဘဝကနေပြီးတော့လောကသူတွေသိတဲ့ကလေးတွေကသံဝေကနေဖြစ်နေတယ်။သင်ကလည်းမရတဲ့အာဒီဝဇဝဆယ်ပြတဲ့အစ်စ်ကိုမြင်တဲ့ဉာဏ်တွေကတစ်သိပြီးတစ်သိမြင်တဲ့ဉာဏ်လာတဲ့အခါမှာဒီဘာဝနာဉာဏ်တွေတစ်သိနဲ့တစ်သိမြင်တဲ့ဉာဏ်လာတယ်လို့ပဲ။မြင့်မြန်ပူဇော်ဆိုတဲ့တစ်သိနဲ့တစ်သိမြင်သားခြင်းဆိုတဲ့ဉာဏ်တွေကဖြစ်ပေါ်သွားပြီးတော့နောက်ဆုံးမှာသူတို့တင်ဆိုတဲ့လက်ကြီးလိုက်၊ခန်းကြီးမှားနေတဲ့ဘဝကနေပြီးတော့လုံမြောက်သွားတယ်။အရိယာသရောကောင်းဘဝကိုမြင့်တဲ့မြင်ပြီးတော့တက်သွားတဲ့အခါမှာတကယ်မြင့်မားတဲ့ဘဝကိုမြင်ရသွားတော့ကအဲဒီလိုဘဝမျိုးရရှိဖို့ရန်အတွက်ကိုဒုက္ခသစ္စာနဲ့သုတ္တရာသစ္စာသိဖို့တော့မလိုဘူးလား။အဲဒီသစ္စာကိုမသိသေးတဲ့ကမ္မဋ္ဌာန်းကျောင်းနဲ့ထိုင်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးနဲ့သင်ရင်တော့သိစေကားမှုတော်တို့တော်လဲအနိစ္စနိုင်တဲ့နည်းလားကျန်းရှင်တို့တော့လည်းမမြင်သာထားတဲ့ဉာဏ်တွေကိုမိမိတို့ဖြစ်နေကြတယ်ဆိုရင်မိမိတို့ရဲ့ဘဝကိုသိတဲ့တဲ့မြင့်တဲ့မြင့်လို့တဲ့သိနေဘာဝနာကံတွေကိုသွားရောက်ထူထောင်တော့ညာလေးပဲသံဃာတဲ့ဘုသူ့တာနဲ့သံဃာတဲ့ဈေးတော်တွေကိုမရရှိသေးတဲ့ထူထောင်ပြီးတဲ့ကံများဖြစ်ခဲ့တယ်ဆိုရင်တော့မိမိရဲ့သန္တာနဲ့တိအတင်းကထူထောင်တိုင်နဲ့ရှိနေတဲ့အကြောင်းကံလို့ခေါ်တဲ့ဒီကံကိုထူထောင်ခြင်းဟာဘုဒ္ဓတာသာနေမယ်ဆိုလို့ရှိရင်အကြောင်းကံဒီမမသာဟုတ်လားသာသာရဲ့အကျိုးစီးပွားဖြစ်ပေါ်လာတဲ့အခါကျတော့မှဘုလို့ရပါတော့လားသာနာနဲ့မြင်သက်ကိုမြောက်သားဟုတ်လားသာသာကြီးဆိုတော့မှဘုနေလို့ရှိရင်တော့မကောင်းတော့အစင်သားလို့ရမယ်သာနာနဲ့မြင်ပေါင်းအဲဲမှာထူထောင်ဆိုင်ခြင်းရှိတဲ့အကြောင်းကံကိုထူထောင်ခြင်းရနေတဲ့အခုလိုဘဝကလေးဟာနှံကံနဲ့ဘုဒ္ဓတာဒီကိုဒီနေ့လေတည်တဲ့နောက်မှာဆင်းတဲ့ဒုက္ခများဖြစ်နေကူးမြောက်ရောက်ရှိအောင်ပို့ဆောင်ပေးနေတဲ့တော်ကောင်းများမိမိတို့ကိုယ်တိုင်လည်းဖြစ်အောင်ကြိုးစားကြဖို့ဘုရားတို့ကိုယ်တိုင်လည်းဖြစ်အောင်ကြိုးစားနေဖို့မိမိအကျိုးကိုလိုလားတဲ့ပုဂ္ဂိုလ်တိုင်းမှာသာဝန်မရှိဘူးလားရှိနေတယ်ဒါကြောင့်မို့ဒီနေ့လေဆင်းတဲ့ပုဂ္ဂိုလ်တွေဖြစ်ပြီးတော့ပစင်တဲ့ညင်တဲ့ညင်တဲ့ပုဂ္ဂိုလ်တွေဖြစ်အောင်မိမိတို့ရဲ့ဆန်ရှိနေတဲ့တန်တန်းလေးကိုဒီခန္ဓာကိုယ်ကြီးအတဲ့ဘဲ့တဲ့စေတနာနဲ့စိတ်ဓာတ်တွေကိုချိုးနေချက်စီးပြီးတော့ငံကံတဲ့အပြညာရရှိရတဲ့ဉာဏ်ရတဲ့ဘဝကိုပုံပြနေတဲ့ဘုရားမောရှိခြင်းလို့ခေါ်တဲ့ဒီနာသင်္ခေတ္တမာရိသင်္ခေတ္တဉာဏ်သင်္ခေတ္တဆင်းရဲတဲ့လက်တွေဖြင့်ဆန်သူကိုအားထုတ်နိုင်တဲ့ပုဂ္ဂိုလ်ကြီးဖြစ်နိုင်ကြပါသည်လို့ဒီတောင်းရင်းနဲ့ဘုရားကိုဒီလိုပဲညွှန်ကြားကြသူခေတ္တဝါကမေတ္တပိသိသုခန္တောကမိတာသင်္ခေကာ ေတုမေပြဒုသိကာရောကတိတိတာဒုသိကလာတန်တော်ပြာလျာပိစီကာတိဝိယာနေလောသုရှိကသောကောင်းတို့သည်ကံပြာစင်တကာနေနေလေတသဘောဒီကိုနေနေသောတန်စင်ချံကောင်းဝင်တော်မူကြကုန်၏ဖြစ်၍ကံပြာရှိကာပြုသံဘုဒ္ဓကံတို့ပြည်နံသောမလျောက်ရာသာပြာလာသနီမေတိတိငယ်သည်ဒီလေရောယုသူတော်တို့ဆိုင်တာဒီကာမဝတ္ထုသုသူတို့ကိုထိတ်တော်မှာတို့ဆိုင်ညာဤကာမတရားတို့သည်အများနည်းသက်သာကြီးတွေကကိုဆံရံဒီကာကြောင့်ညာတကယ်ကိုကြောက်လန့်ွယ်ဒီပါတကားကိုရှားတော်မြတ်စေလို့ကြီးဆုံးပြတော်မူကြကုန်သည်ဖြစ်၏သဗ္ဗေဘိသူကရောဘာသသမာရကုဣသာမြောင်ရောရုပ်ဘုံလုံးကိုလောင်ကျိုးလေယုံကံသေ၏နိတ္တရှင်သာရှိရသူ၏သောတ္တောမူကြလေကုန်၏။ဒုမီတိဉာဏိသဗ္ဗတာတရားဟုသံသာခြင်းယောကိတုရောကောသုတိလေပဲ။သဗ္ဗေသီတာဝုစုကာမဟုဓမ္မကောမရယာကျုံးလေယုံကံထကြကုန်၏ဖြစ်၍သူဘေဒလာသာသီသာမိတ္တာကုန်၏ဘုံတွင်သို့ဖြစ်ခင်လေယံနိတ္တအသောပိလာကုန်၏ဘုံကသိကြကုန်၏ဖြစ်၍တေတုပြာလျာပိစီကနေရိယာနေလောဘုသူရှိကပြောကောင်းသူကိုဒုတိခါဝသူလိုက်ကကျင့်ထရာကိုသင်္ခာမသိအာထုတ်နိုင်ကြပါသည်ကိုတိ
သာသာသာသာကေတုမြတ်တေတု
နေတိတော်ဤနေတိ
တ
ော်ဤဤဓမ္မုံညာဓမ္မု
ံ
ညာဤနေဤယသာဤန
ေ
သူလုံးကြသောသောသောသုတ္တိ
သ
ာသဝေခယဝဟံသာသဝေတရားတို့ဤသောညာနိဗ္ဗာန်တို့သောနိုင်သည
်
သောသူဖြစ်ပါစေတည်းသည
်
နေတိတော်ဤနေတော်ဤဒီတံတုံညာဒီနေဤရတ္ထံဤပြုလုံးရာတော
်
သောသူသူတို့သည
်
ဒိဋ္ဌာနတ္တာဒိဋ္ဌာသူရောက်ခြင်းဒိ
ဋ
္ဌာသူရောက
်ခြ
င်းစေယောအကြောင်းဟောက်သည
်
သောသူဖြစ်ပါစေတည
်း
ဘမ္မာတိတော်ဤဘုံညာသာကံဒီနေ့ရတ္ထံပြုလုံးရာသောသောင်းမူသူတို့ဤသုဘာဂကိုသဗ္ဗတတ္တအနံဤဟံသာဟံ
ဤဟ
ံဤဟံယုဟံ
ဤဟံယုဟံ
ယတနာဟံတို့အား၎င်းယတန
ာ
ဟံဤသောတံသုတောတံသုညာသောတ
ောတံ
သာသောတံ
မ
ြူသောတံ
သုသာ
နိုင်ငံသောတံနိုင
်
ငံသာသနာတော်ကိုသောင်းဆောင်လေရှိကြကုန်သောသောင်းဆောင်လေရှိကြကုန်သ
ော
ဉာဏ်ဉာဏ်၎င်းဉာဏ်၎င်းသောင
်းတို့အား၎င
်းဉာဏ်ဉာဏ်၎င်းဉာဏ
်ဉာဏ
်၎င်းဉာဏ်ဉာဏ်၎င်းဉာဏ်ဉာဏ
်
၎င်းဉာဏ်ဉာဏ်၎င်းဉာဏ်ဉာဏ်၎င
်း
သုံးသက်တဘူနိလေတာကုတော
်
တတဝန္နနာတဝါ၎င်းသာသီတိသာသီ
တ
ိမြပြေပါ၏မြပြေပါ၏
တ
ေသတိသုတတဝါတို့ဤ
သု
တတဝါတို့နေတိတော်နေ
တ
ိတော်နေသမ္မတတုသဗ္ဗံဘုညာဘာကံကောင်းမှုကုသိုလ်ဤ
ကောင်းမှုကုသိုလ်ဤ
ဘုရားကားသူ
ဘ
ုရားကားသူ
တ
ဏ္ဍူတဏ္ဍူရရှိကြပါစေကုန်သတိယ
ာပိယာပိကုန်သတိယာယာယာသုရောဘုရားသာဘုရားသာသာသုသာသာသုသာသုယာယာယာသီရောဘုရားသာဘုရားသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာ Ya mujabbaruna.